Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသောတာရှင်များရှင်2019ခုနှစ်မေလ18ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်လေးကိုမြန်မာပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါပြီ။ကျွန်မအီတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဟူကဒီညနားဆင်မဲ့သတင်းတွေထဲမှာတော့ FBI ညွှန်ကြားရေးမှူးအောင်နဲ့သမတ်တော်နဲ့ထရန့်တို့တွေ့ဆုံစကားပြောခဲ့တဲ့မှတ်တမ်းတွေရှိရင်ထုတ်ပေးဖို့ထိုက်တန်ရီပူဘလစ်ကန်တက်လက်တော်မှတူကတောင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးနဲ့ပြီးခဲ့တဲ့သတင်းပတ်တဲ့ဝါရှင်တန်မှာတွေ့ဆုံချင်းအမေရိကန်သမတ်ထရန့်ကလေ့ဝတ်ထောက်လှမ်းတဲ့သတင်းချက်လက်ပေးရတာမျိုးမရှိတဲ့အကြောင်းသက်သေပြနိုင်တယ်လို့ရုရှားသမတ်ကပြောလိုက်ပါတယ်။ဒီလိုထိုက်တန်ရောက်နိုင်ငံတကာသတင်းတွေကိုမသိငီထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကကြောက်စိမ့်တဲ့ဗိုလ်ချုပ်များဆိုတဲ့ Global Witness ရဲ့မှတ်တမ်းရုပ်ရှင်ကားကိုရန်ကုန်မြို့ကဟိုတယ်မှာတားမြစ်ထားတာကြောင့်ပြတ်တမဲ့အစီအစဉ်ပြတ်သွားတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
So we were going to stream the movie today and also release it online at 1:00 and the hotel
Global Witness ရဲ့မြန်မာနိုင်ငံဆိုင်ရာစီးရုံးရေးခေါင်းဆောင် Paul Donowitz ကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါဒါပြင် NCA စာချုပ်မှာလက်မှတ်ရေးမထိုးထားတဲ့ KNPP KNDP အမျိုးသားတိုးတက်ရေးပါတီက27ရာစုဒုတိယပင်လယ်ညီလာခံကိုမတက်ရောက်တော့ဘူးလို့ပြောတဲ့အကြောင်းအပြင်တမရော်က The Voice Editor ချုပ်နဲ့ကလောင်ရှင်ကိုဆက်သွယ်ရေးဥပဒေပုံမှန် 66 ဂါဂျီနဲ့တရားစွဲဆိုလိုက်တဲ့အကြောင်းစာတွေကိုဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လေးဦးနဲ့မတ်တကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်မျိုးသားလူမျိုးရေးအကြံပေးရရှိအောင်မိုက်ကယ်ဖလင်ပေါ်ပြည်သူ့စုံစမ်းစစ်ဆေးဗျူ FBI ရဲ့စုံစမ်းမှုတွေအဆုံးသတ်ဖို့ညွှန်ကြားမှုအောင်ဂျိမ်းစ်ကော်မီကိုသမ္မတဒေါ်နယ်ထရန့်ကပြောကောင်းပြောကန်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲ FBI ကြီးကဲဟောင်းရဲ့တွစ်ဆုံမှုမှတ်တမ်းတွေကိုထုတ်ပေးဖို့ထိုက်တန်ရီပူဘလစ်ကန်တက်လက်တော်မတူကတောင်းဆိုလိုက်ပါတယ်မှတ်တမ်းမှစုတွေအတန်ဖန်တာတွေပါဝင်သမ္မတထရန့်နဲ့ FBI ကြီးကဲဟောင်းတို့ကြားဆက်သွယ်မှုမှန်သမျှရှင်းလင်းမဲ့ဗိုလ်ထုတ်နှင့်နောက်ဆုံးထားပြီးအောက်လွှတ်တော်ကြီးကျက်စစ်ဆေးကော်မတီတန်တင်ပြဖို့ FBI ရဲ့ညွှန်ကြားမှုအန်ဒရူးမက်ကိတ်ကိုကော်မတီဥက္ကဋ္ဌဂျေဆွန်ရှက်ဖက်ကစာရေးသားတောင်းဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့မြူသားလူညွှန်ရေးချန်ပီယံရရှိအောင်ဖလင်ယာယူကနှုတ်ထွက်ခဲ့ပြီးနောက်တနေ့မှာပဲသမ္မတထရန့်နဲ့တွေ့ဆုံခဲ့တာကို FBI ကြီးကဲအောင်ကမှတ်တမ်းတင်ရေးသားခဲ့တဲ့အကြောင်းမနေ့တုန်းကပဲနယူးယောက်တိုင်းစင်စာကရေးသားဖော်ပြလိုက်တာပါ။သမ္မတရဲ့တောင်းဆိုချက်ဟာမလျော်ကန်တဲ့လုပ်ရည်အဖြစ် FBI ညွှန်ကြားရေးမှူးအောင်ကသူသဘောထားကိုထောက်ထားချန်ခဲ့ဖို့ရည်ရွယ်ပြီးမှတ်တမ်းတင်ထားတာလို့လည်းသတင်းစာကဖော်ပြထားပါတယ်။သမ္မတရဲ့တောင်းဆိုချက်ဟာတရားစီရင်လုပ်ငန်းတွေကိုနောက်ရှေ့ဟန်တန်းရရောင်းနိုင်တယ်လို့သမ္မတကိုတရားစွဲအရေးယူနိုင်တဲ့အထိဖြစ်လာနိုင်တယ်လို့လည်းဥပဒေရဲ့ချမ်းကျင်သူတို့ကထောက်ပြနေကြတာပါဒီသတင်းအတိုင်းသာမှန်ခဲ့မယ်ဆိုရင်တော့စုံစမ်းစစ်ဆေးမှုကိုကြားဝင်နောက်ရှေ့မှာသမ္မတပါဝင်ပတ်သက်နေကြောင်းနောက်ထပ်စိတ်နောက်ရှေ့ဖြစ်စရာဆွဆွဲချက်ဖြစ်လာလိမ့်မယ်လို့လည်းအောက်လွှတ်တော်ထောင်လိုင်းရေးကော်မတီကဒီမိုကရက်ကိုစလေအဒမ်စကစ်ကပြောဆိုခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာရုရှားနိုင်ငံသားဝင်ကြီးဆာဂေးလာဗရော့နဲ့ပြီးခဲ့တဲ့သတင်းပတ်ထဲဝါရှင်တန်မှာတွေ့ဆုံချိန်မှာလျှို့ဝှက်ထောက်လှမ်းရေးသတင်းအချက်အလက်ပေးအပ်တာမျိုးမရှိခဲ့ကြောင်းနဲ့ဆွေးနွေးပြောဆိုမှုအသေးစိတ်မှတ်တမ်းတွေကိုသက်သေပြနိုင်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်လျှို့ဝှက်သတင်းတွေကိုရုရှားနိုင်ငံသားဝင်ကြီးကသူ့ကိုပေးအပ်ခဲ့တာမျိုးမရှိသလိုတွေ့ဆုံချိန်မှာပြောဆိုကြတဲ့အကြောင်းတွေကိုမှတ်တမ်းတင်ထားတဲ့စာသားတွေကိုလည်းဝမ်ပန်းတသာသက်သေပြလို့တဲ့အကြောင်းအီတလီဝန်ကြီးချုပ်ပေါ်လိုဂျန်တီလိုနီနဲ့အတူဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုလိုက်တာပါရုရှားနိုင်ငံသားဝင်ကြီးလာဗရော့နဲ့တန်မတ်ကြီးဆာဂေးခီယက်တို့နဲ့အရေးကြီးတဲ့ထောက်လှမ်းရေးသတင်းတွေပေးအပ်ခဲ့ကြောင်းသတင်းတွေကိုတော့ဒီသတင်းပတ်ထဲမှာပဲသမ္မတထရန့်ကကာကွယ်ပြောဆိုနေတာဖြစ်ပါတယ်သမ္မတနဲ့လက်ထောက်ဖြစ်သူတွေကတော့ထောက်လှမ်းရေးသတင်းအရှိမြင့်တွေစုံစမ်းထောက်လှမ်းမှုနည်းစနစ်တွေကိုထိခိုက်စေမဲ့သတင်းအချက်လက်မျိုးရုရှားတန်တမန်တွေကိုပြောဆိုခဲ့တာမရှိကြောင်းငြင်းဆန်ထားကြတာပါရုရှားတန်တမန်တွေနဲ့သမ္မတထရန့်တို့ရဲ့တွေ့ဆုံမှုအတွင်းမလျော်မကန်လောက်ရမျိုးမရှိခဲ့ကြောင်းလဲတွေ့ဆုံချိန်မှာအတူရှိနေခဲ့တဲ့အမျိုးသားလုံခြုံရေးအကြံပေး HR McMaster ကပြောဆိုပါတယ်ရုရှားကိုအသိပေးခဲ့တဲ့ထောက်လှမ်းရေးသတင်းတွေထဲမှာတော့ခီးဆောင်ကွန်ပျူတာတွေထဲမှာဘုံတွေကိုလျှို့ဝှက်သေဆောင်နိုင်ဖို့ IS စစ်သွေးကြတွေကကြိုးပမ်းနေတဲ့နည်းလမ်းတွေပါဝင်တယ်လို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါရုရှားသမ္မတကတော့ရုရှားစန့်ကျင်ရေးစိတ်ဓာတ်တွေကြောင့်အမေရိကန်ကိုထိခိုက်နေတယ်လို့သမ္မတထရန့်အနေနဲ့တိုင်းပြည်ကိုကြကြနာနာမအုပ်ချုပ်နိုင်မယ်ဖြစ်နေရတယ်လို့ပြောဆိုခဲ့ပါတယ်ရှင
်အာဖဂန်နိုင်ငံရှိပိုင်းကစိုးရိမ်သံလွှတ်ဌာနတစ်ခုကိုတေကံဘုံပေါက်ခွဲသူတွေအပါဝင်လက်နက်ပြည်စုံခိုင်ဆောင်ထားတဲ့စစ်သွေးကြွတွေစီးနင်းတက်ခတ်ခဲ့ရကလူနှုတ်ဦးထံမှနဲ့တေဆုံးပြီး20လောက်တန်းရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။အာဖဂန်လူမျိုးတပ်ဖွဲ့တွေကချက်ချင်းဆိုသလိုအစာအုပ်ကိုပိတ်ဆို့ဝိုင်းရံခဲ့ပြီးအပြန်အလှန်ပစ်ခတ်မှုတွေအတွင်းမှာတော့တက်ခတ်သူအလုံးတေဆုံးသွားခဲ့ကြောင်းပြောဆိုခဲ့ကြတာပါ။ နန်ဂရာပြည်နယ်ရဲ့မြို့တော်ဂျလာလာဘတ်မှာဒီကနေ့ဖြစ်ခဲ့တဲ့စီးနင်းတိုက်ခိုက်မှုတွင်အထက်ကံဘုံခွဲသူတွေကအာဖဂန်ရေဒီယိုနဲ့ရုပ်မြင်သံကြားဌာန RTI အစအုပ်ဝင်ဝမှာဖောက်ခွဲပြီးအတွင်းထဲကိုဝင်မှုကြိုးပမ်းရာကတိုက်ခိုက်မှုတွေစတင်ဖြစ်ပွားခဲ့တာလို့ကိုယ်တိုင်တွေ့ခဲ့တဲ့သူတွေနဲ့အစိုးရအရာရှိတွေကတင်းနောက်တွေကိုပြောကြားကြပါတယ်တိုက်ခိုက်မှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်ပြောဆိုလာမျိုးတော့မရှိသေးပါဘူးအာဖဂန်တာလီဘန်အဖွဲ့ကတော့တိုက်ခိုက်မှုကသူတို့လက်ချက်မဟုတ်ဘူးဆိုပြီးညှင်းဆန်ထားပါတယ်IS အစိုးရအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြော်တွေကတော့နန်ဂါပြည်နယ်မှာလှုပ်ရှားနေကြတယ်လို့အစိုးရပိုင်းအစအုပ်ရိသမကစီးပွားခြေဆိုင်အစ္စလမ်စိုးရအစအဖွဲ့ရဲ့တစ္ဆာကန်တွေကိုထိုးစစ်ဆင်နေတဲ့အာဖဂန်နဲ့အမေရိကန်တပ်တွေကမကြာခဏတိုက်ခိုက်မှုတွေလုပ်လို့ရှိတဲ့ကြပါတယ်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့လက်ထက်မှာပယ်ထိန်တပ်ဒုံးကျည်တွေနဲ့နျူကလ িয়ার ထိပ်မှုတွေအထူးတကွရှိနေတာဟာဆိုရင်ပြဿနာဖြစ်အောင်မီးထိုးပေးနေတာဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့ပစိဖိတ်ဒေသကိုယ်ကရေးဌာနအကြီးအကဲကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအစိုးရဟာဒုံးကျည်စမ်းသပ်မှုတွေကနေနျူကလ িয়ার ထိပ်မှုတပ်ဒုံးကျည်စွန့်ရည်ရဖို့နှီးကပ်လာနေပြီလို့လဲဂျပန်နိုင်ငံတိုကျိုမြို့တော်ကအခမ်းအနားတစ်ခုမှာအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးဟယ်ရီ ဟဲရစ်ဂျူနီယာကပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တိစောက်ရေးကိုကူညီတဲ့နိုင်ငံတွေလည်းတန်ခတ်ပိတ်ဆို့မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလေးကမနေ့အင်္ဂါနေ့တုန်းကသတိပေးပါတယ်ဂျပန်နိုင်ငံအနောက်ဘက်ပင်လယ်ပြင်တွေကိုကြားရောက်ခဲ့တဲ့မြောက်ကိုရီးယားရဲ့တာလတ်ပစ်ကနေတာဝတ်ပြေချဒုံးကျည်တစင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကစမ်းသပ်ခဲ့မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအဆုံးသတ်မှာသံတမန်ကြီးဟေးလေးကပြောဆိုတာဖြစ်ပါတယ်တောင်ကိုရီးယားသမ္မတအစ်မွန်ဂျေအင်စတင်တာဝန်ယူပြီး၄ရက်မြောက်နေ့မှာပဲမြောက်ကိုရီးယားတို့ကသတင်းပတ်တွေအတွင်ဒုတိယမြောက်ဒုံးကျည်ကိုစမ်းသပ်ခဲ့တာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်သမ္မတမိုင်းစီစဉ်ရဲ့ပေါ်ဒူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တူရကီသမ္မတရီချစ်တိုင်အာရိုဝါနိုအင်ဂျီရောမှာမနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးခံမှန်မှုပေါ်ကြီးကြိုးပြောဆိုလိုက်ကြပြီးစီးပွားနိုင်ငံမြောက်ပိုင်းက IS အစိုးရစစ်သွေးကြွတွေကိုရင်ဆိုင်ရမှာသဘောထားကွဲလွဲနေတာတွေကိုပြောဆိုဖို့ကိုတော့ရှောင်ရှားခဲ့ကြပါတယ်နိုင်ငံဆက်ဆံရေးခိုင်မာကြောင်းခေါင်းဆောင်အုပ်စုလုံးကပြောဆိုခဲ့သလိုသမ္မတထရန့်ကတော့အမ်ကန်လောင်ကိုကောင်းနေတဲ့ဆက်ဆံရေးတွေဒီထက်ပိုတိုးတက်လာလိမ့်မယ်လို့လည်းပြောဆိုခဲ့တာပါစီးပွားနိုင်ငံကကတ်ပြည်သူစစ်တွေကိုလက်နက်ကြီးတွေထောက်ပံ့ကူညီဖို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့ခေါင်းဆောင်တွေအစလုံးကတစုံတရာပြောတာမရှိပါဘူး။အဲဆိုသူကြတွေကမြို့တော်တစ်ခုလိုမျိုးထိန်းချုပ်ထားတဲ့စီးရနိုင်ငံရက်ကာမြို့ကိုဒီနေ့နောက်ပိုင်းပြန်လည်သိမ်းပိုက်ရေးအမေရိကန်ဦးဆောင်တဲ့မဟာမိတ်ဖွဲ့ရဲ့စစ်စင်ရေးမှာကပ်ပြည်သူစစ်ဖွဲ့ YPG ကအဓိကအခန်းကဏ္ဍကပါဝင်နေပါတယ်။တူရကီရှေ့တောင်ပိုင်းဒေသမှာ1984ခုနှစ်ကလေးကခွတ်တော်ရေးသမားတွေရဲ့ပုံကံမှုတွေနဲ့ရင်ဆိုင်နေရတဲ့တူရကီနိုင်ငံကတော့အစ္စလမ်အစွန်းရောက်တွေကိုစစ်စင်နေတဲ့မဟာမိတ်ညွန်ပေါင်းဖွဲ့မှာကပ်ပြည်သူစစ်ဖွဲ့ပါဝင်နေတဲ့ပုံတစ်လျှောက်လုံးကန့်ကွက်နေတာဖြစ်ပါတယ်။စီးရကတ်ပြည်သူစစ်ဖွဲ့ဟာတူရကီနိုင်ငံကတရားမဝင်ဖွဲ့စည်းဖြင့်တတ်မှတ်ထားတဲ့ကတ်အလုံသမားပါတီ PKK နဲ့ဆက်နွယ်မှုရှိတဲ့အတွက်တစ်ချိန်ကျရင်အမေရိကန်ကပေးရထားတဲ့လက်နက်တွေဟာတူရကီနိုင်ငံကိုရောက်လာလိမ့်မယ်လို့လည်းတူရကီသမ္မတကအစောပိုင်းမှာသတိပေးထားတာပါ
American မြို့သားလုံခြုံရေးအေဂျင်စီ NSC ရဲ့ Cyber ထောက်လှမ်းရေးနည်းပညာကိုသုံးပြီးကွန်ပျူတာစနစ်ကိုထိန်းချုပ်ဝင်ညှစ်တဲ့ Ransomware တိုက်ခတ်မှုတွေပြီးခဲ့တဲ့သတင်းပတ်ထဲကျူးလွန်ခဲ့တဲ့ Hacker အဖွဲ့ကသူတို့လက်ထက်မှာရှိနေတဲ့နောက်ထပ်ကွန်ပျူတာကုတ်တွေကိုလစဉ်မှားယူတဲ့စနစ်နဲ့ရောင်းချသွားမယ်လို့ကြေညာလိုက်ပါတယ် Shero Broker ဆိုတဲ့အဖွဲ့ကမနေ့အင်္ဂါနေ့ကကြေညာတာပါအချက်အလက်တွေထဲမှာတော့ Microsoft ရဲ့ Windows 10 စနစ်နောက် Web Browser တွေနဲ့လက်ကင်ဖုန်းတွေရဲ့အားနည်းချက်တွေကိုအသုံးချနိုင်မဲ့နည်းပညာတွေ Russia တရုတ် Iran မြောက်ကိုရီးယားတို့ကနေရယူထားတဲ့ Nuclear နဲ့ဒုံးကျည်စီစဉ်ဆိုင်ရာအချက်အလက်တွေပါနိုင်တယ်လို့ကြေညာချက်မှာဖော်ပြပါတယ်အမေရိကန်မြို့သားလုံခြုံရေးအေဂျင်စီ NSA ထံကနေခွင့်ယူထားတဲ့ Cyber ထိုးဖောက်ဝင်ရောက်မှုနည်းပညာတွေဆိုပြီးပြီးခဲ့တဲ့နှစ်က Shadow Brokers အဖွဲ့ကလေလံပစ်မဲ့ကိစ္စကတော့မအောင်မြင်ခဲ့ပါဘူးငွေညစ်တဲ့ WannaCry ကွန်ပျူတာဗိုင်းရပ်စ်ကတော့ Microsoft ရဲ့ Windows XP စနစ်ရဲ့အားနည်းချက်တွေကိုအခွင့်ကောင်းယူတိုက်ခိုက်ခဲ့တာပါ Windows XP စနစ်ကိုလုံခြုံရေးဆိုင်ရာ update လုပ်ဖို့လိုကိစ္စတွေကိုတွန်းအားပေးနေတာကိုတော့ကုမ္ပဏီဘက်ကလုံးဝနှိပါရပ်ဆိုင်းလိုက်ပါပြီဒါပေမဲ့တိုက်ခိုက်ခံရမဲ့အရေးကနေကာကွယ်နိုင်မဲ့နည်းလမ်းကိုထုတ်ပြန်ခဲ့တယ်လို့အချက်အလက်တွေပြန်ရရေးအတွက်တောင်းနေငွေကိုမပေးကြဘူးလဲကုမ္ပဏီကတိုက်တွန်းထားပါတယ်ရှင်
ပြည်ထောင်နိုင်ငံမှာဒီကနေ့စတင်မဲ့ကင်းစရရှင်ပွဲတော်မှာမြန်မာနိုင်ငံကအခြေတင်ဖြစ်စရာအမျိုးသားရေးလှုပ်ရှားမှုတွေမှာထင်ရှားတဲ့တန်ခါတော်တပါးဖြစ်သူဥဝရသူကြောင့်မှတ်တမ်းတွေရုပ်ရှင်ကလည်းပါဝင်မှာဖြစ်ပါတယ်ဒါရိုက်တာဘာဘက်ရှိုးရက်ရိုက်ကူးထားတဲ့ The Vulnerable Blue မှတ်တမ်းတွေဇာတ်ကားမှာတော့တာမန်ရဟန်းတော်တပါးဖြစ်ကနေအယူဆပြင်းထန်တဲ့အမျိုးသားရေးလှုပ်ရှားမှုတွေကြောင့်နိုင်ငံတကာကပါအာရုံစိုက်ခံလာရတဲ့ဥဝရသူကြောင့်ရိုက်ကူးထားတာပါနမကျော်ကန်ဆက်ရှင်ပွဲတော်မှာအချို့ပြတ်သားမဲ့ဇက်ကားမှာတော့ဥရီသူလူသိများထင်ရှားလာတဲ့အကြောင်းရင်းတွေထဲမှာသူ့ရဲ့ပြင်းထန်တဲ့အမျိုးသားရေးလှုပ်ဆော်ဟောပြောမှုတွေသာမကမီဒီယာတွေရဲ့အခန်းကဏ္ဍကိုပါမိမောင်းထုတ်ပြထားပါတယ်အမျိုးဘာသာသာသနာဆောက်ရှောက်ရေးဖွဲ့မဘာသာရဲ့ဥဆောင်တန်ခါတော်တပါးဖြစ်ထင်ရှားတဲ့ဥရီသူဟာအင်တာနက်လူမှုကွန်ရက်တွေပေါ်မှာလည်းအများကအာရုံစိုက်ခံခဲ့ရသူတူဖြစ်ခဲ့တယ်လို့2013ခုနှစ်မှာတုန်းက Time Magazine မှာမျက်နှာပေါင်းဆောင်မအဖြစ်ဖော်ပြခံခဲ့ရတဲ့ဒီပါဥရီသူဟာစူပူချဲပတ်မှုတွေဖြစ်အောင်သွေးတော်လှုပ်ဆော်မှုနဲ့2003ခုနှစ်မှာ1025နှစ်ပြည်တံချခံခဲ့ဦးပါတယ်ဒါမှမဟုတ်ဘာသာရေးလူမျိုးရေးအခြေခံနဲ့လူမှုတိုင်းဝိုင်းချပြစ်ပတ်တွေပေါ်ပေါက်ခဲ့တဲ့2012ခုနှစ်မှာပဲလူငင်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာခဲ့တာပါ2016ခုနှစ်မှာရိုက်ကူးထားတဲ့ The Vulnerable ဥရသူအကြောင်းမှတ်တမ်းတင်စကားကိုတော့ပြည်သက်နိုင်ငံမှာဇွန်လရဲ့စတင်ပြသဖို့စီစဉ်ထားပါတယ်
တောင်ထရုတ်ပင်လယ်ပြင်ရဲ့အများစုကိုပိုင်ဆိုင်တယ်လို့ပြောဆိုနေတဲ့တရုတ်နိုင်ငံနဲ့နိုင်ငံရေးအရာရောစီးပွားရေးအရာပါဆက်ဆံရေးပိုပြီးခိုင်မာအောင်အရှေ့တောင်အာရှနိုင်ငံခေါင်းဆောင်တွေဥတီဆောင်ရွက်လာနေချိန်မှာပဲဖိလစ်ပိုင်နဲ့အမေရိကန်ရေတပ်တို့ရဲ့ဒီနှစ်နှစ်ပတ်လည်စီးရေးလေ့ကျင့်မှုမှာတော့အကဲဆက်လာတဲ့တောင်ထရုတ်ပင်လယ်ပြင်အတွင်းစီးရေးလေ့ကျင့်မှုတွေကိုရှောင်ရှားခဲ့ပါတယ်ရှင
်ကောင်းလေးဦးနဲ့မတ်တင်ကြီးထက်တူကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းစာမတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကြောက်စိမ့်တဲ့ဘိုးချုပ်များဆိုတဲ့ Global Witness ရဲ့မှတ်တမ်းရုပ်ရှင်ကားကိုပြသမဲ့အစီအစဉ်ပြသွားတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ကျောက်ဆင်းတဲ့ဘိုးချုပ်များဆိုတဲ့ Global Witness ရဲ့မှတ်တမ်းရုပ်ရှင်ကားကိုရန်ကုန်မြို့က Park Raya Hotel ကတားမြစ်တာကြောင့်ပြသမဲ့အစီအစဉ်ပြသွားပါတယ်။ရန်ကုန်စိုးရရဲ့ခွင့်ပြုချက်မရှိလို့ပြသခွင့်မပေးနိုင်ဘူးလို့ Hotel ကပြောပေမဲ့လည်းအာဏာပိုင်တွေတကယ်လည်းညွှန်ကြားခဲ့သလားဆိုတာကတော့တိတိကျကျမသိဘူးလို့ Global Witness ကပြောပါတယ်။မှတ်တမ်းရုပ်ရှင်ပြသခွင့်တားမြစ်ခံရပေမဲ့ Internet Online ပေါ်မှာတော့ဒီမှတ်တမ်းရုပ်ရှင်ကားတို့ကိုဒီကနေ့မှတင်လိုက်ပြီဖြစ်ပါတယ်။ပြည်စုံကမှတင်ကြီးထက်ကပြောပြပေးပါလိမ့်မယ်။
ကျမတို့ကတော့ကျင်းစာတည်နေပြီလို့ပဲထင်တာပဲကျမတို့ဒီဒေတာခဏနေကဘာမှလည်းကြောက်စင်းကိုမမီရမတုံးရမကြိုက်ညာပေါ့နော်။အော်ကြာပဲကြားလိုက်တယ်ဟိုမှာဘယ်နဲ့ပီတန်ကြောက်တယ်ဟိုမှာဘယ်နဲ့သိင်းဒီထော်လာဘီလီယံဘယ်လောက်တန်းနေဟာဖြစ်တဲ့အမျိုးကြားတော့အမြင်မ်းကြားနေရတယ်ပေါ့ကျမတို့ကမြင်ခွေ့ကြိုင်ခွေ့ကိုမရဘူးပေါ့နော်။ကံကောင်းလို့အဲကိုကလန်သွားရင်နဲ့ကြောက်စင်းရဲ့တရားနေအမြင်မှာလန်သွားရင်နဲ့ကံကောင်းလို့ကြောက်တလုံးကြီးကကောက်ရရင်တောင်မှဥပဒေအရကျမတို့ကပြန်လေအချို့ခန်းနေတဲ့ရန်ရောက်ရအောင်မယ်ဆိုတော့ဒါကကျွန်တော်တွေ့တကယ်ပါတင်းစားပါပဲ
Jaden Generals ကြောက်စင်းရဲ့ဘိုးချုပ်များဆိုတဲ့မှတ်တမ်းရုပ်ရှင်ကားတွေကကချင်မျိုးသမီးတဦးရဲ့ရင်ဖွင့်တံကိုကြားခဲ့ရတာပါဒီမှတ်တမ်းရုပ်ရှင်ကားတို့ကိုရန်ကုန်မြို့ Park Raya Hotel မှာပြသဖို့အတွက်သတင်းတောက်တွေဧည့်သည်တွေကိုဖိတ်ကြားပြီးလူဆောင်တက်ဆောင်ရောက်လာတော့မှ Hotel ကပြခွင့်မပေးနိုင်ဘူးလို့ညင်းခဲ့တာဆိုပြီး Global Witness ရဲ့မြန်မာဆိုင်ရာစီးရုံးရေးခေါင်းဆောင် Paul Donowitz ကပြောပါတယ
် So we were going to screen the movie today and also release itonline
at 1:00 ဒီနေ့ရွှေရှင်ပြသဖို့ ਨੇ online ပေါ်ကနေဖြန့်ဝေဖို့စီစဉ်ထားတာပါနေ့လယ်တနာရီမှာ hotel agent ကောင်တာကနေပြီးတော့ကျွန်တော်တို့ကို hotel မှာဒီရွှေရှင်ကိုပြသခွင့်မပြုဘူးလို့ပြောပါတယ်ကျွန်တော်တို့ကရန်ကုန်တိုင်းဒေသကြီးအစိုးရထံကနေပြီးတော့ခွင့်ပြုချက်မရှိလို့ဆိုပြီးတော့အကြောင်းပြချက်ပေးပါတယ်မှတ်တမ်းရွှေရှင်ကိုပြခွင့်မပေးဘူးအာနာဘော်နီဘက်က hotel ကိုညွှန်ကြားခဲ့သလားဆိုတာနဲ့ပတ်သက်လို့တော့ကျွန်တော်တို့မသိပါဘူးအာနာဘော်နီညွှန်ကြားတယ်ဆိုတဲ့အချက်လက်တွေတော့ကျွန်တော်တို့မှမရှိပါဘူးဒါနဲ့ပတ်သက်လို့ကျွန်တော်တို့မသိပါဘူးဒီမှတ်တမ်းရုပ်ရှင်ပြသခွင့်ရဖို့တော့အာနာဘော်နီစီကခွင့်ပြုချက်တောင်းမဲ့အစီအစဉ်မရှိပါဘူး
။ကချင်ပြည်နယ်ကကြောက်စိမ့်တုဖော်ရေးလုပ်ငန်းတွေကမြန်မာငင်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာတက်ရောက်မှုရှိနေတယ်။ဒီကြောက်စိမ့်တုဖော်ရေးလုပ်ငန်းတွေရဲ့နောက်မှာစစ်တပ်နဲ့ဆက်နွယ်နေတဲ့အာနာကြီးသူတွေပါဝင်ပတ်သက်နေတယ်လို့ Global Witness ရဲ့ Jade and Generals မှတ်တမ်းရုပ်ရှင်ကမှပြောဆိုထားတာပါ။ကချင်ဒေသတိုက်ပွဲတွေ၊ကြောက်စိမ့်တုဖော်ရေးလုပ်ငန်းတွေအပေါ်၊ကချင်ဒေသခံတွေ၊ကချင်ပြည်နယ်ကရပ်ဖက်အဖွဲ့အစည်းတွေရဲ့ယူဆချက်တွေ၊ကိုရီးဖြစ်ရတွေကိုစူးစီးတင်ပြထားတဲ့ကြောက်စိမ့်တဲ့ဗိုလ်ချုပ်များမှတ်တမ်းရုပ်ရှင်ကကိုတော့ YouTube မှာမြန်မာဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ပါဒီကနေ့လွှင့်တင်ထားပါတယ်။ကြောက်စိမ့်တဲ့ဗိုလ်ချုပ်များ Jade and Generals လို့အမည်ပေးထားပြီးစစ်တပ်နဲ့ကြောက်စိမ့်လုပ်ငန်းတွေကြားအဆက်အဆက်ကိုရိုက်ကူးထားတယ်ဆိုတာကြောင့်ဟိုတယ်နီးနဲ့စိုးရိမ်ပြီးအခုလိုပိတ်လိုက်တာလို့ယူဆတယ်ဆိုပြီးလဲ Global Witness ရဲ့မြန်မာဆိုင်ရာစီးရုံးရေးခေါင်းဆောင် Paul Donowitz ကပြောပါတယ
် We understood that that they were concerned that because the film identified powerful people associated with the military,
ဒီမတန်းရုပ်ရှင်တို့မှာကစစ်တပ်နဲ့ဆက်နွယ်ပတ်သက်နေတဲ့အာဏာရှိသူတွေနဲ့ဆက်ဆက်နေတယ်လို့ပြောဆိုထားတော့သူတို့ဘက်ကစိုးရိမ်မှုကိုကျွန်တော်တို့နားလည်လို့ရပါတယ်။ဟိုတယ်ရဲ့စီးပွားရေးအကျိုးစီးပွားကိုထိခိုက်ကောင်းထိခိုက်နိုင်ပါတယ်။သူတို့အကျိုးစီးပွားထိခိုက်နိုင်တဲ့အပေါ်မှာစိုးရိမ်ကောင်းစိုးရိမ်နိုင်တာဖြစ်ပါတယ်။ဒါကသူတို့ရဲ့အဓိကစိုးရိမ်ချက်ပါ။သူတို့အနေနဲ့ရှိနိုင်တာကိုမစွန့်စားချင်ပါဘူး။စစ်တပ်နဲ့အာဏာပိုင်တွေစိတ်ဆိုးဒေါသထွက်မှာဆိုလို့ဒီရုပ်ရှင်ကိုမပြဖို့တားတာလို့ကျွန်တော်တို့ဘက်ကတော့ယူဆပါတယ်။
6.24ထုတ်လုပ်မှုကနေရတဲ့ဝင်ငွေက2014တနှစ်တည်းမှာတင်ဒေါ်လာတန်း3000ကျော်ရှိတယ်လို့ပြောဆိုထားတဲ့ Global Witness အဖွဲ့ကြီးရဲ့6.24မြန်မာအကြီးဆုံးနိုင်ငံတော်လျှို့ဝှက်ချက်ဆိုတဲ့2015ခုနှစ်အစည်းအခမ်းစာမှာလဲဒီငွေတွေကိုဘယ်သူတွေပိုင်ဆိုင်ထားတယ်လဲဆိုတာကိုထောက်ပြထားတာပါကဘာတဝန်းကအဆိုးအဝါဆုံးသဘာဝပတ်ဝန်းကျင်နဲ့လူအခွင့်ရေးရိုးရင်းချိုးဖောက်မှုတွေတဲကအများပြားဟာနိုင်ငံရေးရဲ့သဘာဝအရင်းအမြစ်ထုတ်လုပ်ရယူမှုနိုင်ငံရေးနဲ့စီးပွားရေးစနစ်တွင်းကချဆမှုတွေကြောင့်ဖြစ်တယ်လို့ Global Witness ကယူဆပြီးဒါကိုအဆုံးသတ်နိုင်ဖို့လှုံ့ရှားဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်ရှင်
မင်းတကြီးထိုက်တင်ဆက်ထားတာပါခုတစ်ခါမှတော့မြန်မာနိုင်ငံမှာလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်အနောက်ရှက်ပေးခံရတဲ့ခြေအနေတွေပိုဆိုးလာနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းနိုင်ငံရေးအပြောင်းအလဲတွေအတော်များများရှိခဲ့ပေမဲ့လို့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်ချိန်ချောက်ခံအနောက်ရှက်ပေးခံရတဲ့ခြေအနေတွေကတော့မပြောင်းလဲတဲ့အပြင်ပိုရောင်ဆိုးလာတဲ့အခြေအနေတွေရှိတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်ဒါကြောင့်အစိုးရအနေနဲ့နိုင်ငံတကာသဘောတူစာချုပ်တွေမှာဖော်ပြထားတဲ့ပြဋ္ဌာန်းချက်တွေနဲ့အညီလူခွင့်လှုပ်ရှားသူတွေကိုအကာအကွယ်ပေးဖို့လည်းတိုက်တွန်းကြပါတယ်။ပြည်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ပြည်ထွေးကပြောပြပေးပါလိမ့်မယ်
။မြမအပါဝင်ကဘာတဝဲလူခွင့်ရေးတက်ကြွလှုပ်ရှားသူတွေချိန်ချောက်ခံရတာအနောက်ရှက်ပြီးခံရတာဖမ်းဆီးတပ်ဖြတ်ခံရတာတွေဟာပြီးခဲ့တဲ့2016ခုနှစ်အတွင်းမှာပိုပြီးတော့ဆူဝါလာခဲ့တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့ Amnesty International ကမေလ16ရက်နေ့နေစွဲနဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစီအကံစာမှာဖော်ပြထားပါတယ်။ဒီမှာနိုင်ငံမှာဆိုရင်လည်းအရက်သားအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာကိုပဲလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေဆက်ပြီးတော့စောင့်ကြည့်ခံရအနောက်ရှက်ပေးခံရဆဲဖြစ်ပြီးတော့အဲ့ဒီလိုဖြစ်ရတွေ့မှာအစိုးရအာဏာပိုင်တွေတာမကအာဏာပိုင်အဖွဲ့အစည်းမဟုတ်တဲ့သူတွေရဲ့အနောက်ရှက်ပေးမှုတွေလည်းပိုပြီးတော့များလာတယ်လို့ Amnesty International အဖွဲ့ကမြန်မာရေးသူတေသည်လော်ရာဟေးကပြောပါတယ်
Facing the situation for human rights defenders in Myanmar is still really serious. I mean, they face threats.
မြန်မာနိုင်ငံမှာလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအခြေအနေဟာအထူးစိုးရိမ်ရတဲ့အနေအထားမှာရှိနေတော့မှာလူခွင့်ရေးလှုပ်ရှားတဲ့အတွက်ချင်းချောက်ခံရတာအနောက်ရှေ့ပြုခံရတာတွေရှိနေတာကိုဆိုလိုတာပါဒါကတော့အစိုးရအာဏာပိုင်တခုတည်းကလှုပ်ဆောင်တာမဟုတ်ပါဘူး။လူခွင့်ရေးကာကွယ်သူတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်၊ဓာတ်ပုံရိုက်မှတ်တမ်းတင်တဲ့အဖွဲ့တွေရှိပါတယ်။တချို့ထိလွယ်ရှာလွယ်တဲ့အကြောင်းအရာတွေကိုမကြောက်မရွံ့ထုတ်ဖော်ကြတဲ့သူတွေဆိုရင်အနောက်ရှက်ပေးခံရတာ၊ချိန်ကျောက်ခံရတာတွေရှိနေတော့မှာ။နာမည်ကြီးရှင်းနေတွေ၊သတင်းသမားတွေချိန်ကျောက်ခံနေရဆဲပါ။ဒါကြောင့်မလို့အစိုးရအနေနဲ့ဒီလိုအခြေအနေတွေကိုတည်တည်ချာချာစုံစမ်းပြီးတော့အပြစ်ရှိတဲ့သူတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်ပါတယ်ရှင့်။
အပြစ်ကျူးလွန်တဲ့သူတွေကိုအစိုးရကထိထိရောက်ရောက်ဟန်တာအရေးယူနိုင်ခြင်းမရှိတာကြောင့်ဒီလိုအခြေအနေတွေဆက်ပြီးတော့ဖြစ်နေတာလို့လည်းလော်ရာဟေးကထောက်ပြပါရယ
် You know this is a government that came to power or came to office rather saying you know it's time to change and it really is you know people are
အစိုးရဆိုရင်အပြောင်းအလဲတွေလုပ်ဖို့အချိန်တန်ပြီလို့ပြောပြီးတက်လာခဲ့တဲ့အစိုးရပါတကယ်လည်းအပြောင်းအလဲတွေလုပ်ဖို့တကယ့်ကိုလိုအပ်နေပါတယ်လူလူတွေဆိုတာဆယ်စုနှစ်နဲ့ချီပြီးတော့ချင်းကြောက်ခံရမှုတွေအနောက်ရှက်ပေးမှုတွေနဲ့ကြုံခဲ့ရတာပါဒါကြောင့်မလို့ဒီအခြေအနေကိုရပ်ပစ်ဖို့လိုပါတယ်ဒီလိုမျိုးရပ်ပစ်ဖို့မှလည်းအစိုးရကအဓိကအခန်းကဏ္ဍကနေရှိနေရပါတနိဋ္ဌန်အခိုင်အမာချပြီးတော့ထိထိရောက်ရောက်လှုပ်ဆောင်မှုလိုပါတယ်ရှင
်လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်တတိယနဲ့စောင့်ကြည့်မှုတွေအနောက်ရှက်ပေးမှုတွေကိုထိထိရောက်ရောက်ဟန်တာဖို့ဆိုရင်အစိုးရအနေနဲ့မူဝါဒတွေချမှတ်ရုံနဲ့မလုံလောက်ဘဲလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒီပြချင်းမြန်မာအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမေကလည်းထောက်ပြပြောဆိုပါရစ
ေ။ဒီအစိုးရဘက်ကစိတ်ပြီးပိုင်းကဘလောက်ထိပဲလူခွေကိစ္စပြောပေမဲ့ရဲရွာအုပ်ချုပ်ရေးအစ်င့်ကိုလှုပ်ဆောင်နေတဲ့သူတွေကမှလူခွေပညာပေးတဲ့သူတွေကာကွယ်တဲ့သူဆိုလို့ရှိရင်တန်ပြားနဲ့စောင့်ကြည့်နေတော့မယ်။နောက်ရောက်ခံသတင်းလိုက်တာရှိနေတော့မယ်။အထူးဖြင့်ကျွန်တော်တို့ခုနသမဂ္ဂနဲ့ပတ်သက်ပြီးတော့ဒီအထူးစုံစမ်းစစ်ဆေးရေးနဲ့တွေ့တဲ့အချိန်မှာအခုချိန်ကြီးကျွန်တော်တို့ရဲ့တပ်ပုတ်ကိုခိုးချောင်ခိုးဝဲရိုက်နေတဲ့အစ်င့်လားမပြောက်သေးဘူး။အဲ့တော့လူခွေကာကွယ်စောင့်ရှောက်တဲ့သူတွေကို policy ရပြောင်းမိမယ်တကယ်လည်းမအောက်ချီတီမစင်းလေးပဲနဲ့ခုနလိုနောက်ရောက်ခံလိုက်တာတွေနှောက်ဆက်တာတွေအနှောက်ယှက်ပေးတာတွေကတော့ကျွန်တော်ဆက်လက်ကြုံတွေ့နေရောမှာလေအဲ့တော့2016ကိုကြည့်မယ်ဆိုရင်အစိုးရရဲ့နှောက်ယှက်မှုတွေလည်းမလျော့သေးဘူးလို့နောက်ထပ်အနေရပေးတဲ့အချင်းချင်းနောက်ပြည်သူချင်းချင်းနှောက်ယှက်တဲ့နှောက်ယှက်မှုတစ်ခုကလည်းပုံစံတစ်တပြိုင်နက်တိုးလာတာတွေ့ရပါတယ်
Amnesty International အဖွဲ့ကထုတ်ပြန်တဲ့အကူအညီဆိုအစီအခါစာထဲမှာဒီ2016ခုနှစ်အတွင်းကမ္ဘာတဝန်းလူ့ကိုယ်ရေးကာကွယ်ဆောက်ရှောက်သူ281ယောက်အသက်ခံခဲ့ရပြီးတော့ဒီ2015ခုနှစ်တုန်းကတော့ဒီလိုအသက်ခံရတဲ့သူပေါင်း156ယောက်သာရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။မနေ့ကထုတ်ပြန်တဲ့ဒီအစီအခါစာနဲ့အတူ Brief Campaign လို့ခေါ်တဲ့ကမ္ဘာတဝန်းလူ့ကိုယ်ရေးကာကွယ်ဆောက်ရှောက်သူတွေအပေါ်တိုက်ခိုက်ခံရမှုတွေအဆုံးသတ်ရေးလှုပ်ရှားမှုတစ်ရက်ကိုလည်း Amnesty International အဖွဲ့ကတပြိုင်တည်းထဲမှာစတင်လိုက်ပါတယ်ရှင်။
မိုင်ကင်ပြထွေးဆက်သွယ်မေးမြန်းထားတာပါ။ VOA ကနေထုတ်လွှင့်နေတဲ့တန်လွဲ့စီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ခုဒီခါမှာတော့တက်မတော်က The Voice Editor ဂျုံးနဲ့ကလောင်ရှင်ကိုဒီကနေ့မှာဆက်သွယ်ရေးဥပဒေပုံမှန66ဂါကြီးနဲ့တရားစွဲလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။The Voice နိုင်စင်သတင်းစာမှာဖော်ပြခဲ့တဲ့ကြည်တောင်စုတစ္ဆာတယောစာနဲ့ပတ်သက်လို့တက်မတော်က The Voice Editor ဂျုံးနဲ့ကလောင်ရှင်တို့ကိုဒီကနေ့မှာဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံတိုင်ကြားပြီးတော့ပြည်လည်မှုရရှိဖို့ကောင်စီကကြားဝင်ဖြေရှင်းပေးနေတဲ့အချိန်မှာအခုလိုအမှုဖွင့်တန်လိုက်တာဖြစ်ပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့လက်နက်ကင်ပဋိပက္ခကိုဝေဖန်တယောထားတဲ့ကြည်တောင်စုတစ္ဆာတယောစာကိုမတ်လ26ရက်နေ့တုန်း The Voice နေ့စဉ်ထုတ်သတင်းစာမှာဖော်ပြခဲ့တာဖြစ်ပါတယ်။တက်မတော်ဘက်ကဒီပေါ်မှာကန့်ကွက်လွှာတွေတင်ခဲ့ပြီးပြီးခဲ့တဲ့လကတည်းကမြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံကိုဒါနဲ့ပတ်သက်ပြီးတိုင်ကြားခဲ့ပါတယ်။မြန်မာနိုင်ငံသတင်းနဲ့မီဒီယာကောင်စီထံတိုင်ကြားခဲ့တာမှာပြည်လည်မှုရရှိဖို့အတွက်အခုချိန်ထိကောင်စီဘက်ကကြားဝင်ဖြေရှင်းနေရဆဲဖြစ်ပါတယ်။ဒီတယောစာကို The Voice ရဲ့ပင်နိုင်တယောစာကလောင်ရှင်ဗြိတိရှကိုကိုမောင်ကရေးသားထားတာပါနာမည်ကျော်66ခပုံမှန်နဲ့တရားစွဲခံရတာနဲ့ပတ်သက်လို့ကာယကံရှင်တဦးဖြစ်တဲ့ The Voice သတင်းဌာနကအယ်ဒီတာချုပ်ဦးကျော်မင်းဆွေကတော့တရားစွဲခံရတဲ့အပေါ်မှာခုလိုပြောပြပါတယ
်ဟုတ်တယ်ဟုတ်တယ်အဲ့ဒါတော့ဒီမနေ့ဘဟန်ရေစကားလေးတော့စပို့တယ်မုံအယ်ဒီတာချုပ်ရဲ့ဗြိတိရှကိုကိုမောင်နဲ့ဟုတ်ကဲ့ဟိုလောလောဆယ်မီဒီယာတွေဦးတော့လေဒီကိစ္စကျွန်တော်တဲ့အဲ့ဒါအဖွဲ့နဲ့တိုင်ပင်ရအောင်မှပို့လို့မဖြစ်ဘူးနော်။နောက်မ
ှဒီတယောစာခေါင်းစဉ်ကို82ကြိမ်မြောက်တက်မတော်နေအထိမ့်မဲ့အနေနဲ့တက်မတော်ကရိုက်ကူးထုတ်လုပ်ခဲ့တဲ့ပြည်အောင်စုတစ္ဆာဇက်ကားနာမည်ကိုအခြေခံပြီးပေးထားတာဖြစ်ပါတယ်။ပြည်လေဖို့အတွက်ညှိနှိုင်းနေခြင်းအတွင်းမှာပဲတက်မတော်ဘက်ကအမှုဖွင့်လိုက်တာနဲ့ပတ်သက်ပြီး The Voice နေ့စဉ်သတင်းစာရဲ့တာဝန်ခံအယ်ဒီတာကိုကျော်စမ်းမင်းကတော့
တကယ်တော့ဟိုကျွန်တော်တို့ကလည်းဟိုဒီအမှုဖွင့်တာမတည်ဘူးရ။ဒီနေ့ညလေပိုင်းအောင်မှာဒီစာရောက်တာမှာအမှုဖွင့်တာကြောင်းသိတာပေါ့နော်။သူတို့ကပနှစ်နှစ်လေးမြေဆောင်2019နဲ့ဖွင့်လာတယ်ဗျ66ဂါကြီးပုံမှန်တယ်ပေါ့နော်အဲ့တော့စာနယ်ဇင်းကောင်စီကလည်းမတည်ဘူးလို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုတော့စာနယ်ဇင်းကောင်စီကလည်းမနေ့ကကျွန်တော်တို့ကိုတွေ့ဖို့ခေါ်လာတယ်ဒီကိစ္စညှိနှိုင်းဖို့ပေါ့နော်ခေါ်လာတယ်ဆိုတော့ကျွန်တော်တို့ကအခုကလောလောဆယ်မှာညှိနှိုင်းတဲ့အဆင့်ပဲပြောရမှာပဲဟိုမပြတ်သေးဘူးပေါ့နော်အဲ့ဒီအချိန်မှာဘာကြောင့်အမှုဖွင့်လဲတော့ကျွန်တော်လည်းမသိဘူးမနေ့ကစာနယ်ဇင်းကောင်စီနဲ့ကျွန်တော်တို့နေ့လယ်ပိုင်းပေါ့နော်12နာရီလောက်ကိုတွေ့ဖို့ချိန်ထားတယ်ဒါကအရင်ကလေးကချိန်ထားတာပေါ့နော်ကျွန်တော်တို့ကမနေ့ကစာနယ်ဇင်းကောင်စီနဲ့တွေ့မယ်ညနေပိုင်း၄နာရီကိုရက်စကတ်မှာသွားပြီးတော့ဖြေရှင်းမှုရှိပါတယ်
။တရားစွဲတာနဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးကပြန်ကြားရေးတာဝန်ခံကို VOA ကဆက်သွယ်ခဲ့ရမှာတော့ဆွေးနွေးပွဲလှုပ်ဆောင်နေရတာဖြစ်တဲ့အတွက်ဖြေကြားနိုင်ခြင်းမရှိဘူးလို့ပြန်လည်ဖြေကြားခဲ့ပါတယ်။ဒီပြင်အမှုစွဲတာနဲ့ပတ်သက်လို့ဗဟန်ရက်စကတ်ကိုလည်း VOA ဘက်ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူး။လက်ရှိဒီဇယ်မီဒီယာဥပဒေအရစာနယ်ဇင်းကောင်စီအနေနဲ့တိုင်ကြားမှုမှန်သမျှကိုရရှိပြီး15ရက်အတွင်းစတင်ကင်တွယ်ဖြေရှင်းရမည်ဖြစ်ပြီးရက်ပေါင်း60အတွင်းပြည့်ပြတ်အောင်ဆောင်ရွက်ပေးရမှာပါတက်မတော်နဲ့ပတ်သက်လို့သတင်းဆောင်ပါတွေရေးသားဖော်ပြမှုနဲ့ပတ်သက်ပြီးတက်မတော်ဘက်ကတရားစွဲဆိုတာဒါပထမဆုံးချိန်တော့မဟုတ်ပါဘူး2016ခုနှစ်တုန်းကလေဗိုလ်ချုပ်ကြီးဟောင်းသူရဥရွှေမန်းကစစ်တပ်ကတူចောင်းစင်းများကိုပေးပို့တဲ့တဝင်းလောင်းကိုတည်င်းရေးသားဖော်ပြပေးခဲ့တဲ့ 7 day daily ကိုတက်မတော်ဘက်ကရာဇမှုဆိုင်ရာဥပဒေပုံမှ133နဲ့တရားစွဲဆိုခဲ့ဘူးပါလေညီနိုင်လို့အစဉ်ပြေတဲ့အတွက်အမှုပြန်လဲရုပ်သိမ်းခဲ့ရပေမဲ့ 7 day တည်င်းစာကအစိုးရတည်င်းစာများတွေမှာပါ2015ခုနှစ်တုန်းကလေမြန်မာတိုင်းတည်င်းဌာနအပတ်စဉ်ထုတ်ကြားနေမှာဖော်ပြခဲ့တဲ့ကာတွန်းဆရာထုချစ်ရဲ့တကွက်ကာတွန်းနဲ့ပတ်သက်လို့တက်မတော်ဘက်ကကန့်ကွက်ပြီးဒါကိုလည်းတောင်းပန်ခဲ့ရပူပါတယ်။ဒီနာမည်ကြီးနေတဲ့ဆက်သွယ်ရေးပုံမှ66ဂါကြီးနဲ့အရင်အစိုးရလက်ထက်မှာတရားစွဲခံရမှုအမှု9မှုရှိခဲ့ပြီးပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့အမှု9မှုရှိခဲ့ပါတယ်။လက်ရှိအစိုးရလက်ထက်မှာတော့တရားရုံးတင်တရားစွဲဆိုခံနေရတဲ့အမှုပေါင်း59မှုရှိနေပြီးပြစ်ဒဏ်ချမှတ်ပြီးအမှု10မှုလက်တလောအာမခံမရဘဲအချုပ်ကျခံနေရတဲ့အမှု6မှုရှိနေပါတယ်။ 2019ခုနှစ်မေလ18ရက်နေ့အထိကောက်ခံရရှိရဲ့စည်ရင်းတွေကိုကြည့်မယ်ဆိုရင်ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားရုံးတင်ပြီးတရားစွဲဆိုတဲ့အမှုပေါင်းဟာအမှု80နီးပါးရှိနေတယ်လို့ဆက်သွယ်ရေးဥပဒေဆိုင်ရာသုတေသနအဖွဲ့ကထုတ်ပြန်ပြောဆိုထားပါတယ်ရှင်
မမေခါတဲ့င်းပေးပို့ထားတာပါ view ကနေဘလူးနေညာပိုင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့ NCA စာချုပ်မှာလက်မှတ်ရေးမထိုးထားတဲ့ KNPP KNE အမျိုးသားတိုးတက်ရေးပါတီက27ရာစုဒုတိယပြည်လုံးညီလာခံကိုမတက်ရောက်တော့ဘူးလို့ပြောတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ် NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးမထားနိုင်သေးတဲ့ KNPP ခေါ် KNE အမျိုးသားတိုးတက်ရေးပါတီကနေ27ရာစုဒုတိယပြည်လုံးညီလာခံကိုမတက်ရောက်တော့ဘူးလို့ဒီကနေ့မှကျင်းပတဲ့ပါတီညီလာခံကနေဆုံးဖြတ်ခဲ့ကြပါတယ်ဒီလိုဆုံးဖြတ်ရတာကလည်း KNPP အနေနဲ့27ရာစုပြည်လုံးညီလာခံမှာကိုစားပြုမှုအပိုင်းမှာအပြည့်အဝပါဝင်ခွင့်မရသလိုဆွေးနွေးတင်ပြခွင့်ရဖို့မတိကျတဲ့အခြေအနေကြောင့်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ပြည်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွဲ့ကသတင်းပေးပို့ထားပါတယ်
ဒီကနေ့မှာကျင်းပခဲ့တဲ့ကရင်နေမျိုးရာတုတ်သက်ရေးပါတီညီလာခံမှာ KMPP အနေနဲ့27ရာစုဒုတိယပင်လုံညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့တယ်လို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥရွှေမျိုးတန်ကခုလိုပြောပါတယ
်မတက်ရောက်မှန်းဆိုတော့ကျွန်တော်24ရက်နေ့လို့ပြောတယ်အခုကျွန်တော်အခုမှစီးဝေးလို့စီးဝေးတော့မပြီးဘူးကျွန်တော်တို့ကပြင်ဆင်ခြင်းလည်းမရှိဘူးနော်ကျွန်တော်အနေထားလည်းတစ်ခါကိုပေါဝင်ခွင့်ရတဲ့အနေထားလည်းမနော်နေရာလောက်နိုင်သေးဘူးအပြည့်အဝပေါဝင်နေရခွင့်မရဘူးဆိုရင်တော့မတက်တော့ဆိုတဲ့ဘောပြီးညီလာခံကကျွန်တော်အနေနဲ့ဘယ်လိုကုစားပြုခွင့်ရမယ်လဲဘောနော်အပေါ်မှာလည်းမတူတော့ဒီနေ့လာတဲ့အနေနဲ့ဆိုလို့ရှိရင်ကျွန်တော်
မြမဆိုးရကနေလာမဲ့မေလ24ရက်နေ့မှာကျင်းပဖို့ရာထားတဲ့27ရာစုဒုတိယကြိမ်ပင်လုံညီလာခံကို KMPP အနေနဲ့မတက်ရောက်တာဟာကိုစားပြုမှုအပိုင်းမှာအပြည့်အဝပါဝင်ခွင့်မရတဲ့အခြေအနေကြောင့်လို့လဲဆိုပါတယ် KMPP အနေနဲ့ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ်ကိုလက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့ဖြစ်တဲ့အတွက်27ရာစုပင်လုံညီလာခံမှာသွင်းတွေးတင်ပြခွင့်ရဖို့မသိရသလိုညီလာခံတက်ရောက်ဖို့တရားဝင်ဖိတ်ကြားတာမျိုးလည်းမရှိသေးဘူးလို့ဥရွှေမျိုးတန်ကဆိုပါတယ်မေလ2ရက်နေ့ကနေ17ရက်နေ့ထိတပတ်ကျော်ကြာကျင်းပခဲ့တဲ့ KMPP ရဲ့73ကြိမ်မြောက်ပါတီညီလာခံကနေ NCA လမ်းကြောင်းတိုင်းဆက်လက်ကောင်းသေးဖို့လှုပ်ဆောင်သွားဖို့ဆုံးဖြတ်ချက်ချထားပါတယ်။ NCA လက်မှတ်ရေးထိုးရေးကိစ္စမှာ KMPP ပါဝင်တဲ့ UNSC ဖွဲ့တွေကနေတင်ပြထားတဲ့အချက်၉ချက်ကိုမြန်မာအစိုးရကနေမူရလက်ခံတယ်လို့ဆိုပေမဲ့လည်းဆက်လက်ညှိနှိုင်းသွားရမယ့်အခြေအနေမှာရှိနေပါတယ်။ KMPP အနေနဲ့ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်လို့ဥရွှေမျိုးတန်ကအခုလိုပြောပါတယ
်။ရောက်ဆိုတဲ့ကလည်းကစိုးရမယ့်စီးပွားရေးကလည်းတစ်ချက်မှကျွန်တော်တို့ကြားခဲ့တာမျိုးရောက်နေတယ်။အဲဒီပြဿနာလည်းဒီမူရပြည်စုနောက်ကနေဘာမှဖြစ်ဖို့တိုးတက်နေမသိဘူး။အဲဒါပြင်ရှေ့မှာရှိခဲ့တဲ့သဘောတူဖြစ်နေတာမှလက်ရှိစိုးရလည်းကတန်းလာလေလည်းနောက်ဆုံးမျိုးရှိမသိရဘူး။အဲတော့အဲဒီကိစ္စလည်းကကျွန်တော်တို့ပြန်ရောမရှိတာတိုးတက်နေရတဲ့ချိန်လေးရှိဖြစ်သွားကျွန်တော်တို့လက်မှတ်ထိုးတင်အောင်ရေလောင်ပြည့်ပြည့်ဟုတ်လို့ရတယ်ကျွန်တော်လက်ခံတော့ဒီတခုရောက်ဖြစ်လို့ရတယ်ကျွန်တော်တို့အားလုံးကျွန်တော်ယုံကြည်စိတ်ချရလို့အနေထားမျိုးပါတကယ်လို့ညီဆန်းကိုပါတီချင်တယ်မိစ္ဆာရဲ့ချင်တယ်ဆိုတဲ့အစမျိုးအနေထားမျိုးတခုရောက်ဖြစ်လာဖို့လို့ရတယ
်မုံမြင့်တဲ့ပါတီအနေနဲ့ကတော့ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီး NCA ကိုလက်ခံတဲ့ဘဝသူတိုင်းရင်းသားလက်နက်ကန်ဖွဲ့စည်းတွေတစုတစည်းတည်းတူသွားဖို့ညှိနှိုင်းသွားဖို့အချိန်တစ်ခုလိုနေသေးတယ်လို့အမြင်သဘောထားတွေရှိနေပါတယ်UNSC ရဲ့နိုင်ငံရေးဆိုင်ရာသိဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TBN နဲ့အစိုးရငင်းချမ်းရေးကော်မရှင်ကြားသိဆုံဖို့ရှိတယ်ဆိုပေမဲ့လည်းဘယ်ချိန်ဆိုတာယသိပြမပြောနိုင်သေးဘူးလို့ UNSC ဖွဲ့ဝင်လာဟုဒီမိုကရက်တစ်အစည်းအရုံးဒုတိယဥက္ကဋ္ဌဦးဆော်လမွန်က VOA ကိုပြောဆိုခဲ့ပါတယ် UNSC ဖွဲ့သွင်းမှ NCA လမ်းကြောင်းကိုလက်ခံတဲ့ဖွဲ့ရဲ့ NCA လမ်းကြောင်းကိုလက်မခံတဲ့ဖွဲ့ရဲ့အမြင်ကွဲပြားနေတဲ့အထက်မှာမွန်ပြည်တစ်ပါတီ၊ကရင်နီမျိုးရာသုတ်သက်ရေးပါတီ KMPP ရခိုင်မျိုးရာကောင်စီ ANC လာဟုဒီမိုကရက်တစ်အစည်းအရုံး LDU ရှမ်းပြည်သူ့သက်ရေးပါတီ SFPP SSA စတဲ့အဖွဲ့၅ဖွဲ့ဟာ NCA လမ်းကြောင်းတိုင်းငင်းချမ်းရေးလုပ်ငန်းစစ်မှာပါဝင်သွားမယ်လို့ UNSC ဒုတိယဥက္ကဋ္ဌနန်ဟန္တာကပြောပါတယ်ခင်ဗျာ
နိုင်ငံရင်တင်ပေးပို့ထားတာပါ VOA ကနေမကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်မှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်2019ခုနှစ်မေလ18ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရေးထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည7:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့ခစ်စ်ပိုးလက်မကြီးမြန်မာရှူထောင်ကောင်းစင်နဲ့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာ
အဲ့ဒီသဘောထားကဒီ one bet one road စီစဉ်မစတင်ခင်မှာရှိတဲ့မူလအခြေအနေနဲ့ထိုင်လို့မယ်လို့ထင်တယ်ဥပမာအိန္ဒိယတို့ထိုင်းတို့
တရုတ်ပြည်ယူနန်တက္ကသိုလ်မှာအဲ့ပညာရှင်ဖြစ်ရောက်ရှိနေတဲ့ဥရဲထွန်းကခုလိုဆွေးနွေးသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားကစားကဏ္ဍဆရာတွေကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စိတ်ဖိစီးမှုဟာဆိုရင်ယောဂါတော်တော်များများကိုဖြစ်စေနိုင်တဲ့အကြောင်းရင်းထဲမှာတစ်ခုပါဝင်တာဖြစ်တာကြောင့်စိတ်ဖိစီးမှုရောကြအောင်ခရုစိုက်နေထိုင်သင့်တယ်လို့စိတ်ပညာရှင်တွေကပြောကြပါတယ်။ကျမပြောရှင်တဲ့ဘဝပိုင်ဆိုင်နိုင်တဲ့နည်းလမ်းတစ်ခုရဖို့ဘလို့စိတ်ထားတင်နေဆိုတာကိုလူထုနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန်စောကတင်ဆက်ထားပါတယ်ရှင
်စိတ်ဖိစီးမှုတွေကိုမကြာခဏခံစားမှုကြမှာပါတခါတလေအကြောင်းတိုက်ဆိုင်လို့စိတ်ဖိစီးမှုကြုံတွေ့ရတဲ့သူတွေရှိတယ်လို့စိတ်ဖိစီးမှုဒဏ်တွေကိုနေ့စဉ်ရက်ဆက်ခံစားနေရတဲ့သူတွေလည်းရှိပါတယ်စိတ်ပီစီမှုတွေဟာအချိန်ကြာလာတာနဲ့အပြနှလုံးသွေးတို့စီးတို့ယောဂါတွေလိုကုသပျောက်ကင်းမှုခက်ခဲတဲ့ယောဂါတွေကိုဖြစ်ပေါ်စေနိုင်တာကြောင့်စိတ်ပီစီမှုတွေယောနေအောင်သတိပြုနေထိုင်သင့်တယ်လို့အထွေထွေယောဂါအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမိုးအောင်ကျော်နိုင်ကပြောပါတယ်
။ဟိုလုပ်ငန်းတာဝန်တွေများလာတဲ့အခါမှာကိုယ်ဒီပုံမှန်ချက်ကိုဒီလုပ်ငန်းဟာတွေကိုလုံနိုင်မှုစွမ်းအားတွေကြာစင်းလာတယ်။နော်မလို့ချင်မကင်ချင်အားရင်ကုန်ကန်းသလိုဖြစ်လာတယ်။နော်ဒါကအေးပြက်တယ်နော်အိမ်ငှိုက်ချင်တယ်လို့ဖြစ်လာတယ်စိတ်ဝင်စားတော့ဦးကနေစိတ်ကြတာတွေဖြစ်နိုင်တာပေါ့နော်အဲ့တော့ခန္ဓာကိုယ်ထဲမှာဒီ stress တွေကပုံမှန်ရှိတာတဲ့ကိုဟိုကြာရှည်သွားဖြစ်လာပြီဆိုလို့ရှိရင်ခန္ဓာကိုယ်ထဲမှာနှလုံးသွေးတို့စီးကျုပ်စသည်အပြင်စိတ်နဲ့နှီးနွယ်တဲ့ယောဂါတွေစက်ပြီးဖြစ်လာဖို့ရှိပါတယ
်စိတ်ဖိစီးစရာအကြောင်းအရာတွေကိုလူတိုင်းနှီးပါကြုံတွေ့နေရပေမဲ့လူတူချင်းစီရဲ့အတွေးခေါ်အပြုတ်မှုတွေပေါ်မူတည်ပြီးစိတ်ဖိစီးမှုဖြစ်တဲ့ပမာဏတွေအမျိုးမျိုးပြောင်းလဲသွားတာကိုတွေ့ရပါတယ်အချိန်အရရဲ့ပေါ်အကောင်းမြင်စိတ်ရှိတဲ့သူတွေဟာစိတ်ဖိစီးမှုခံစားရဖို့အခွင့်အရေးနည်းတဲ့သူတွေဖြစ်ပါတယ်
လူတကူစိတ်ဖိစီးမှုမဖြစ်အောင်ကတော့ဘာလဲဆိုရင်လူနဲ့လူကန္နာကိုနဲ့စိတ်ကြမ်းမာရေးပေါ့နော်လူဒီကြမ်းမာရေးကြမ်းမာပြီးကြန့်ခိုင်နေမယ်စိတ်ပိုင်းဆိုင်ရာလည်းကိုဒီအကောင်းမြင်ဝါဒထားတယ်ပျော်ပျော်နေတတ်တယ်နော်စိတ်ကြန့်ခိုင်ရေးတင့်တော်တယ်နော်လူရင်းကိုကျင်းစားတတ်တယ်စသည်အပြင်စိတ်ပိုင်းဆိုင်ရာတွေမှာကိုကဒီလိုနေသားမျိုးလေးတွေနေမယ်ဆိုလို့ရှိရင်တောင်းတအောင်စိတ်ဖိစီးမှုတိုင်းကိုခံစားမှာမဟုတ်ပါဘူးအထူးသဖြင့်တော့အကောင်းမြင်ပါဆိုတဲ့အချက်တစ်ချက်ကရေးကြည့်ပါတယ်ကိုကြုံတွေ့နေရတဲ့ဖိစီးမှုတွေမှန်သမျှမှာကိုဒီအကောင်းမြင်လိုက်မယ်ဆိုရင်ဖိစီးမှုတော်တော်များများကရောကြသွားမှာဖြစ်ပါတယ်
။ယောဂကျင့်တာနဲ့တရားထိုင်တာတွေဟာစိတ်ဖိစီးမှုယောနေစေတဲ့နည်းလမ်းတွေဖြစ်ပါတယ်။အခက်အခဲပြဿနာတွေကြုံတွေ့လာတဲ့အခါဖြစ်ပေါ်နေတဲ့အခြေအနေပေါ်နားလည်လက်ခံလိုက်မယ်ဆိုရင်စိတ်ဖိစီးမှုယောနေစေဖို့အတွက်အထောက်အကူဖြစ်စေနိုင်ပါတယ်။
အဲ့တော့စိတ်ဖိစီးမှုဆရာတို့ဖြည့်ရှင်းတဲ့နည်းလမ်းတွေထဲမှာเนาะယောဂပြုလုပ်ခြင်းတရားထိုင်ခြင်းတို့လည်းပါပါတယ်။အဲ့တော့ယောဂပြုလုပ်ခြင်းအပြင် concentration လို့ခေါ်တဲ့စိတ်တည်ငြိမ်မှုကိုရစေတယ်။ meditation တရားထိုင်ခြင်းကလည်းဒီတိုင်းပါပဲ။အဲ့တော့ဒီတရားထိုင်ခြင်းအပြင်စိတ်တည်ငြိမ်တဲ့အတွက်ဒီကိုယ့်ရဲ့မသိစိတ်တွေကနေဖြစ်နေတဲ့ကိုယ့်ရဲ့မကောင်းတဲ့စိတ်အခန့်တွေရဲ့အတွေးတွေကိုဖျက်တောက်ပေးတယ်။ဒါကြောင့်မလို့သူ့ရဲ့နောက်ဆက်တွဲဖြစ်ပေါ်လာမယ့်စိတ်ပိုင်းဆိုင်ရာအာရုံရောပိုင်းဆိုင်ရာထိခိုက်မှုတွေကိုယောဂပြုလုပ်ခြင်း meditation ပြုလုပ်ခြင်းအပြင်ရှောင်လွှဲလျှော့ချနိုင်မှာဖြစ်ပါတယ်။အရေးကြီးဆုံးကဘာလဲဆိုရင်ဒီစိတ်ဖိစီးမှုဖြစ်စေတဲ့အကြောင်းကိုရှာရမယ်။အဲ့ဒီအကြောင်းပေါ်မှာကိုကနေဖြည့်ရှင်းပေးတဲ့နည်းလမ်းတွေကိုသုံးရမှာပဲ။အဲ့တော့ကိုဒီစိတ်ဖိစီးမှုဖြစ်နေပြီလို့ယူဆပြီဆိုရင်ဒီဟာဒီဘယ်အကြောင်းကြောင့်ဖြစ်တယ်လဲ။အဲ့ဒီပြည်စည်းနေတဲ့အကြောင်းရင်းကနေကိုကရှောင်ကျင်လို့ရမလားရှောင်ကျင်လို့ရရင်ကိုကရှောင်ကျင်လိုက်မယ်တကယ်လို့ရှောင်ကျင်လို့မရဘူးဆိုလို့ရှိရင်ကိုကကိုယ့်ရဲ့ခံယူမှုကိုပြောင်းလဲပေးရမယ်ပေါ့နော်အဲ့တော့ဥပမာအနေနဲ့ဆရာတို့ပြောရမယ်ဆိုလုပ်ငန်းတစ်ခုမှာလုပ်ငန်းခွင်တစ်ခုမှာကိုကအဆင်မပြေဘူးနေ့စဉ်ညုံသွားရတာလေလိုရတာအဆင်မပြေဘူးဆိုရင်ပထမအဆင့်ကဒီလုပ်ကိုမလုပ်ဘဲနဲ့တခြားလုပ်ပြောင်းမလားဆိုစဉ်းစားရမယ်အဲ့တော့ပြောင်းဖို့အဆင်ပြေရင်ပြောင်းလိုက်ပြီး stress တွေနည်းသွားမှာပေါ့ ဒါမှမဟုတ်ဘူးပြောင်းလို့လည်းအဆင်မပြေသေးဘူးဒီလောက်ကိုပဲလုပ်ရမယ်ဆိုရင်ကိုဖြစ်ပေါ်နေတဲ့ပြည်စည်းဖို့ပေါ်မှာကိုအဆင်ပြေအောင်နေပြီးဆက်လုပ်သွားမယ်ဆိုပြီးတော့ကိုယ့်ရဲ့ခံယူချက်ကိုပြောင်းလဲလိုက်ရမယ်ဒါဒီအရေးကြီးဆုံးပါပဲအဲ့တော့ဒီနည်းတွေနဲ့ပြည်စည်းမှုတော်တော်များများကိုရှောင်လွှဲနိုင်မှာဖြစ်ပါတယ
်အစားအသောက်ရွေးချယ်မှုကလည်းစိတ်ပြည်စည်းမှုပေါ်အတိုင်းအတာတစ်ခုထိအကျိုးသက်ရောက်စေနိုင်ပါတယ်ကျမကြီးနဲ့ညီညွတ်တဲ့အသေးအရွယ်သားငါးတွေစားသုံးခြင်းဟာစိတ်ပြည်စည်းမှုရောနှဲအောင်အထောက်အကူဖြစ်စေနိုင်ပြီးဆလင်းအရက်တောက်သုံးခြင်းတွေကတော့စိတ်ပြည်စည်းမှုတွေကိုပိုပြီးခံစားရစေနိုင်တယ်လို့သိရပါတယ်
ကိုယ့်ရဲ့ရုပ်ပိုင်းဆိုင်ရာကျန်းမာကြံ့ခိုင်နေဖို့အတွက်အဓိကလိုအပ်တဲ့အစားအသောက်တွေကတော့အသီးရွက်အသီးနှံငါးလိုပဲဖြစ်ပါတယ်။တော့အသီးရဲ့အသီးနှံငါးကိုပုံမှန်စားသုံးပေးမယ်ဆိုလို့ရှိရင်ကိုယ့်ရဲ့ခန္ဓာကိုယ်တွင်းမှာဒီပါဝင်လာတဲ့ဓာတ်တွေကြောင့်မလို့ပေါ့နော်။ရုပ်ပိုင်းဆိုင်ရာကြံ့ခိုင်မှုရှိသလိုပဲစိတ်ပိုင်းဆိုင်ရာမှာလည်းကြံ့ခိုင်ပါတယ်။အဲ့တော့ဒီအစားအသောက်တွေကိုများရပါမယ်။ကိုယ့်ရဲ့ကိုယ်ကံကျန်းမာစနစ်ကိုထိခိုက်စေတဲ့အစားအသောက်တွေကတော့နော်ဒီအစီအချိုညာတဲ့အစားအသောက်တွေအနံပါတဲ့အစားအသောက်တွေမျိုးသားတွေအနေနဲ့ဆိုရင်တော့ဆေးလေးရက်ကွန်းပေါ့ဒီချက်၃ချက်လုံးဒီကိုယ့်ရဲ့ကိုယ်ကံစနစ်ကိုထိခိုက်ကြဆင်းနေပြီးတော့စိတ်ပြည်စည်းမှုကိုလွယ်လွယ်ကူကူခံစားစေနိုင်တဲ့အတွက်ဒါတွေကတော့ရှောင်ကြဉ်ရမယ့်အထဲမှာပါပါတယ်
စိတ်ပြည့်စုံမှုတွေဟာလုပ်ငန်းခွင်နဲ့လူမှုဆက်ဆံရေးကိုထိခိုက်စေနိုင်တဲ့အပြင်အချိန်ကြာလာတာနဲ့အမျှနာတာရှည်ယောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့်စိတ်ပြည့်စုံမှုတွေရောနှဲအောင်တရီပြူနေထိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါထဒတန်ဆောတင်ဆက်ထားတဲ့အပတ်စဉ်မြန်မာလူတွေနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြတာဖြစ်ပါတယ်VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သတင်းရှင်တွေအနေနဲ့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်တည်ချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ဒီဝေကနေဘိုလုံးနေညာပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ခေတ်သစ်ပိုလန်မကြီးမြန်မာရှူထောင်ကောင်းစင်နဲ့ဥချိုဆန်သားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။တရုတ်နိုင်ငံကဦးစီးဦးဆောင်လုပ်နေတဲ့ One Belt One Road ခေတ်သစ်ပိုလန်မကြီးစီမံကိန်းကိုထောက်ခံကြိုဆိုတဲ့နိုင်ငံတွေရှိသလိုလက်မခံလိုတဲ့နိုင်ငံတွေလည်းရှိကြပါတယ်။မြန်မာနိုင်ငံအနေနဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ထည့်သွင်းစဉ်းစားတဲ့အချက်လက်တချို့ကိုသီဘောမဲဆန္ဒနယ်ပြည်သူ့လွတ်တော်အမတ်ဟောင်းဖြစ်တဲ့အခုတရုတ်ပြည်ယူနန်တက္ကသိုလ်မှာအဲ့ပညာရှင်ဖြစ်ရောက်နေတဲ့ဦးရဲထွန်းနဲ့ဦးကျော်စံသားတို့ကဆွေးနွေးသုံးသပ်ထားပါတယ်။အိန္ဒိယနဲ့ထိုင်းတို့လိုနိုင်ငံတွေကတွန်းဆုတ်ပေးမဲ့မြန်မာနိုင်ငံဘာကြောင့်တွန်းဆုတ်နေစရာမလိုဘူးဆိုတာကိုဦးရဲထွန်းကအခုလိုစပြီးပြောခဲ့ပါတယ်။
အဲ့ဒီသဘောထားကဒီ one bet one road စီစဉ်ရင်မစတင်ခင်မှာရှိတဲ့မူလအခြေအနေနဲ့ထိုင်လိမ့်မယ်လို့ထင်တယ်။ဥပမာအိန္ဒိယတို့ထိုင်းတို့နည်းနည်းတွန့်နေရတဲ့အကြောင်းကသူတို့နိုင်ငံတွေရဲ့ပင်ကိုယ်မှာကလူတုံးကုန်ပစ္စည်းတွေထုတ်လုပ်တဲ့ဆက်မှုလုပ်ငန်းတွေရှိတယ်။ရှိတော့တရုတ်ပြည်ကကုန်ပစ္စည်းတွေကဒီလမ်းကြီးတွေတော်လာမှုလွယ်ဘူးချောမွေ့သွားရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့ဒေသတတာကနဲ့သူတို့ဈေးကွက်တွေကိုထိုးပေါက်ပြီးသူတို့ဆက်မှုလုပ်ငန်းတွေကိုဖြိုလဲပစ်လိုက်မယ်ဆိုတဲ့ဆိုရင်ကျေရှိတာကျွန်တော်တို့နိုင်ငံအနေနဲ့ကြတော့မယုံမရဲရှိတဲ့အပိုင်းနည်းနည်းပါပေမဲ့အဲထိုင်းတို့အိန္ဒိယတို့နဲ့ဆက်လို့ရှိရင်ကျွန်တော်တို့ရှိမှာကအခြေခံလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့ဆက်မှုလုပ်ငန်းမရှိဘူးမရှိတဲ့အပြင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တွေရရှိဖို့အဲဆိုတော့ကိစ္စတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်လာပါလူသုံးကုန်ပစ္စည်းတွေထုတ်လုပ်ပါဆိုတော့ဖိတ်ခေါ်မှုကအရင်အစိုးရလက်ထက်ကလေးကချထားတော့ကျွန်တော်အခုဒေါန်ဆန်းစုကြည်တို့ NLD အစိုးရအနေနဲ့ရလဲဒီလမ်းကိုပဲဆက်လိုက်ရမှာအမေရိကန်နဲ့ဆက်ဆံရေးကောင်းလာတယ်ဆိုရင်လည်းအနောက်အုပ်စုဘက်အမေရိကန်ဘက်ကရင်းနှီးမြှုပ်နှံမှုတွေကထင်သလောက်မလာဘူးအဲ့တော့ကျွန်တော်မျှော်လင့်စရာတရုတ်ပဲရှိတယ်ဘာမလို့ကျွန်တော်နိုင်ငံကအဲ့ဒါကိုစိတ်ဝင်စားတာဖြစ်ပါတယ်
ကျွန်တော်မိခင်တဲ့အချက်နှစ်ချက်သုံးချက်လောက်ရှိပါတယ်။တခုမြန်မာနိုင်ငံဘက်ကတရုတ်ပစ္စည်းတွေဝင်လာမယ်၊ရင်းနှီးမြှုပ်နှံမှုဝင်လာမယ်ဆိုတော့ဟုတ်ပြီ။ဒါပေမဲ့နံပါတ်၁ကသရံဇာတာတွေထုတ်ယူဖို့အတွက်ပိုမိုလွယ်ကူမသွားနိုင်ဘူးလား။အဲ့ဒီကိစ္စကိုစိုးရိမ်ကြမဟုတ်ဘူးလားခင်ဗျာ။
အဲ့ဒီလိုဆိုရင်မူကတော့ရှိတာပေါ့လေဒါပေမဲ့ဒီကိစ္စတွေကကျွန်တော်တို့လမ်းပေါက်ယုံနေတော့အလွယ်တကူဖြစ်သွားတာတော့မဟုတ်ဘူးပေါ့နော်ကိုယ်နိုင်ငံကဥပဒေနဲ့ကာကွယ်ထိန်းသိမ်းနိုင်ရင်ထိန်းသိမ်းနိုင်တယ်လို့ဆိုရင်ကြာမရှိဘူးလို့ထင်ပါတယ်ဥပမာအခု NLD အစိုးရလက်ထက်မှာဆိုရင်ဒီကြောက်ညက်တွေကိုအလုံးရင်းနဲ့ထုတ်တဲ့ကိစ္စတွေကိုတက်တန်းတိုးခွင့်ပိတ်ထားလိုက်တယ်တစ်ထုတ်လို့ရေးကိုရပ်လိုက်တယ်အဲ့ဒီကိစ္စတွေကိုအထူးသဖြင့်တော့နယ်စပ်ဒေသတွေမှာကျွန်တော်တို့အစိုးရကဒီပိုင်ပိုင်နိုင်နိုင်ထိန်းနိုင်ဖို့လိုတာပေါ့နော်ဒါကိုကြိုတင်ကာကွယ်တဲ့အနေနဲ့တော့တရုတ်ပြည်ကတရားမဝင်ဝင်လာတဲ့ဒီလိုတင်ရဇာတ်ခိုးထွက်မှုတွေကိုဒါစီပေးပါဒီလက်မခံပါနဲ့ဆိုတဲ့ဟာကိုတော့ဆွေးရချင်းဆွေးနွေးတဲ့အခါဆွေးနွေးရမှာပေါ့လေ
အခုလောလောဆယ်မှာတော့တရုတ်လုပ်နေတဲ့လုပ်ငန်းတွေကိုလူတွေကတော့တရုတ်ဆင့်ကျင်ရေးစိတ်ဓာတ်တွေမကဘူးလက်တွေ့အားဖြင့်လည်းပဲဒေသခံတွေကသူတို့ဘလို့နစ်နာတယ်သူတို့ဘဝကိုအဖက်ဆင်နိုင်မှုအတွက်မကြိုးစားဘူးနေရာအဆင်ခံရတာတို့အိုးအိမ်ချွေးပြောင်းပေးရတာဆက်ပြင်းပြဿနာပေါင်းများများစွာကြားရပါတယ်အခုကြောက်ကျူဘက်မှာလုပ်နေတယ်ဆိုရင်လည်းပဲနောက်ခါမှာဒီဒေသဟာဒီမှာပြည်စီပွားရေးအချက်အချာဖြစ်လာနိုင်တယ်ဆိုရင်လည်းလောလောဆယ်မှာဒေသခံတွေကနေစရာမရှိဘဲနဲ့တိတ်တခွာရောက်ရပါတယ်ဒီကိစ္စက one belt one rule ဖြစ်လာရင်ပို့ပြီးတော့ဒါမျိုးမကြုံရလာနိုင်ဘူးလားဆိုရယ်စိုးရင်စိတ်ကိုပါပြောလို့ပါလဲ
အဲဒီစိုးရင်စိတ်တွေတော့ရှိပါတယ်အဲ့ဒါဒီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရအနေနဲ့ဥပဒေတွေကိုလည်းပြတ်ထားရမယ်ဥပမာအလုတ်ကိုင်ဆိုလို့ရှိရင်ကျွန်တော်တို့ပထမအကြိမ်လွှတ်တော်မှာကလေးကပထမဘယ်နှစ်နှစ်မှာနိုင်ငံခြားသားဘလောက်ဒဏ္ဍာရခံတွန်းသုံးရမယ်ပြီးရင်အလုပ်သမားဘလောက်သုံးရမယ်ဒုတိယနှစ်မှာဘလောက်သုံးရမယ်စသဖြင့်ပေါ့လေအဲ့ဒီလိုနိုင်ငံသားတွေအလုပ်ကံရရှိရေးဒီလူနေမှုဘဝတွေမြင့်တက်ပေးရေးနဲ့ပတ်သက်ပြီးတော့ဥပဒေတွေချမှတ်ထားတာရှိတယ်အဲ့ဒီအတိုင်းလိုက်နာဖို့အတွက်ကတော့ကျွန်တော်တို့အစိုးရကနေပြီးတော့ကြံ့မှဖို့တာဝန်ရှိတာပေါ့အဲ့ဒါတွေကိုလုပ်ရမယ်တစ်ဖက်ကလည်းပြုတ်ပြီးဘက်ကသူတို့ဒီကုမ္ပဏီတွေကဒီပတ်ဝန်းကျင်တဘာဘွားပတ်ဝန်းကျင်ဟိုမပြည့်စည်အောင်ထိန်းသိမ်းတာတို့အဲဒီကိစ္စတွေမှာအားနည်းချက်ရှိတာကိုသိတဲ့အတွက်သူတို့အစိုးရကိုနိုင်ကလည်းသူတို့ကုမ္ပဏီတွေကိုအကြမ်းမတ်တာလုပ်နေတယ်လို့လည်းကြားတယ်အဲ့တော့ဒါတွေကသူတို့ဘက်ကလည်းလုပ်မယ်ကျွန်တော်တို့ဘက်ကလည်းထိန်းသိမ်းမယ်ဆိုရင်တော့ကောင်းသွားနိုင်တာပေါ့ပေါ့လေ
နောက်တစ်ခုကတရုတ်နိုင်ငံဟာတကယ်တော့ကဘာကြီးရဲ့ workshop ပေါ့ဗျာကဘာအလုပ်ယုံကြီးကဘာဘယ်နိုင်ငံကိုသွားသွားတရုတ်လောက်ပစ္စည်းနဲ့မကင်းပါဘူးဒါပေမဲ့မြန်မာနိုင်ငံကိုတရုတ်တင်ပို့တဲ့ပစ္စည်းကမြန်မာဘက်ကပဲ quality control မလုပ်လို့လားပစ္စည်းချင်းအမျိုးအစားချင်းစိတ်ကွာပါတယ်အဲ့ဒါကိုလူတိုင်းနဲ့သတိထားကြတယ်ဆိုတော့အဲ့ဒီ quality ကိစ္စနဲ့ပတ်သက်လို့ကောတရုတ်ဟာမြန်မာနိုင်ငံလိုနိုင်ငံမျိုးကိုပစ္စည်းတင်ပို့တဲ့အခါမှာအဲ့ဒီအချက်ကမှစဉ်းစားပါရဲ့လားသူတို့ပြီးစွဲလုပ်ပြီးတော့များရောင်းရပြီးရောဒီကောင်တွေငတ်နေတဲ့အကောင်တွေဆူပြီးတော့များတင်ပို့လေသလားဆိုတာလည်းစဉ်းစားရဖြစ်ပါတယ်ဦးရထွန်းဘယ်လိုသဘောလဲလား
အဲအဲ့ဒီကိစ္စမှာတော့ဒီဈေးကွက်လူတဲ့သဘောလဲပါမယ်လို့ထင်ပါတယ်ဟိုနော်ခါစောစောပိုင်းကကဥပမာထိုင်းနိုင်ငံကအဝိအထည်ဖြစ်စေလူသုံးကုန်မီစီးတစ်ခုဖြစ်စေကျွန်တော်တို့ဗမာပြည်ဈေးကွက်ထက်ကိုအစ်စ်ရောက်လာပြီဆိုရင်ဗမာပြည်မှာရှိတဲ့ဒီကြောက်ပြင်းနဲ့အဆက်အသွယ်ရှိတဲ့ကုန်တယ်တွေကိုနိုင်ကအဲ့ဒီနမူနာပစ္စည်းကိုယူသွားပြီးတဲ့အခါကျတော့အဲဒီပစ္စည်းကဗမာပြည်ကျမ်းမှာပဲဈေးပေါက်တယ်ပဲဈေးနဲ့ခိုင်းရနေတွင်းလို့ရတယ်ဆိုပြီးတော့ဒီကြောက်ဘက်ကစိတ်ယုံလုပ်ငန်းအရှင်တွေကိုလာပြီးတော့ပြတယ်ပြပြီးတဲ့နောက်ဒီဈေးကွက်မှာပြိုင်နိုင်အောင်အတွက်သူက quality ကိုလျှော့လိုက်တယ်လျှော့လိုက်ပြီးတဲ့အခါကျတော့ဗမာပြည်ဈေးကွက်အတွက်ဈေးလျှော့ပြီးတော့ရောင်းတာပေါ့လေအဲ့ဒီမျိုးတွေနဲ့ထိုးဖောက်တဲ့ဥစ္စာလည်းအဲတွေ့ရပါတယ်ဒါမှန်ပါပဲသို့တော့နောက်ပိုင်းမှာတော့ကျုပ်ပစ္စည်းတွေကမညံ့တော့ဘူးမညံ့တော့ဘဲနဲ့သုံးပြော်တယ်ပေါ့ပေးရတဲ့အတန်ပိုးနဲ့သုံးပြော်တယ်ဆိုတော့အမြင်ရှိလာကြတဲ့အခါမှာဗမာပြည်ဈေးကွက်ထက်မှာအခုကျုပ်ပစ္စည်းတွေကရခိုင်တို့အများစုဖြစ်နေပြီးတော့ထိုင်းပစ္စည်းတွေကအပြေးပြေးနဲ့ဈေးကွက်ကျင်းသွားတာကိုတွေ့ရပါတယ်အဲ့တော့ဆိုလိုချင်တာကဒီဈေးကွက်ဦးဖို့အတွက်ဈေးကွက်ကိုနေရာရဖို့အတွက်ပထမဦးဆုံးမှာ quality ညံ့တဲ့ဟာတွေနဲ့ထိုးဖောက်ဝင်ရောက်ရပြီမဲ့နောက်ပိုင်းမှာတဖြည်းဖြည်းကောင်းလာတယ်ဆိုတာကိုတွေ့ရတယ်အဲ့ဒါကြောင့်တို့ရဲ့ထိုးဖောက်မှုကိုတခြားအိန္ဒိယတို့ထိုင်းနိုင်ငံတို့ကကြောက်တာလေဒီအတွက်လို့ကျွန်တော်ထင်ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်တာကတရုတ်တို့ရဲ့မြန်မာတွေအပေါ်မှာသဘောထားဖြစ်ပါတယ်ဘာကြောင့်လဲဆိုတော့မြန်မာတွေကလည်းပဲတရုတ်ကိစ္စဆိုရင်တို့ကန့်ကွက်ချင်ကြတယ်အလားတူစွာပဲတရုတ်ဘက်ကရောမြန်မာတွေအပေါ်မှာဘယ်လောက်ထိအမြင်ကြည်လင်ပါသလဲတလောလုံးကကိုကန့်ကိစ္စဖြစ်တယ် တရုတ်ဘက်ကနေဆက်မှာအရသာတချို့ကိုထိခိုက်တဲ့ဘာညာဆိုတရုတ်လူတွေသိခံပညာလို့ social media ထဲမှာအစိုးရကိုဝင်တိုက်ပါဘာညာတိုက်တွန်းနေတောင်အများကြီးရှိရဆိုပြီးတော့တရုတ်ဘက်ကသတင်းတွေမှာတွေ့ရပါတယ်အလားတူစွာပဲကိုကန်းဒီဘင်းလင်းကိုကန်းကိုမြန်မာပြည်ထဲကိုပေးခဲ့ရတာကိုနိုင်ကသိပြီးတော့ဘဝင်မကြလှဘူးဆိုတဲ့သဘောထားမျိုးသူတို့ရဲ့အစိုးရအပေါ် Global Times သတင်းစာတွေကဆောင်းပါးတွေမှာမကြခဏသူတို့ background ဖြစ်ထည့်ရပါတယ်ဆိုတော့သူတို့မြန်မာနိုင်ငံနဲ့ဆက်သွယ်တဲ့နေရာမှာမြန်မာလူမျိုးတွေအပေါ်မှာရောမစ်ဆွေလိုသဘောထားမျိုးရှိကြပါရဲ့လားဦးရထွန်းဘယ်လိုတွေးရပါလဲအ
ဲသူတို့ရဲ့ခေါင်းဆောင်ပိုင်းကတော့ဟိုကျွန်တော်တို့အရင်မြန်မာလူကွန်မြူနစ်ပါတီထဲမှာရှိစဉ်တုန်းကကောပေါ့နော်အခုဒီမီဒီယာတွေမှာပြောဆိုချွေးချွေးပြောဆိုတာတွေကိုကြားရတဲ့အရာရောကတော့ကျွန်တော်တို့တိုင်းပြည်ပေါ်မှာသူတို့ကတော့အရင်ဆုံးဒီယုံကြည်စိတ်ချတဲ့အဲအင်ဂျင်နီယာနိုင်ငံတစ်ခုပေါ်ထားတယ်လို့ကျွန်တော်တို့ယူဆပါတယ်အဲဒီအရင်ဗမာပြည်ကွန်မြူနစ်ပါတီနဲ့တရုတ်ပြည်ကွန်မြူနစ်ပါတီဆက်ဆံရေးမှာလဲသူတို့ကူညီပေးမှုတွေကတကယ်နှောင့်ယှက်မဲ့ပါနှောင့်ယှက်မဲ့ဆိုတာဘာမှအကျိုးမရအဲမရနိုင်တဲ့ဟာကိုသူတို့ဒီအင်တိုင်းအားလိုက်ကူညီခဲ့တာပေါ့လေဒေါ်လာရေးအောင်မြင်ဖို့ဆိုတော့အခုဒီနောက်ပိုင်းမှာဗမာပြည်ကွန်မြူနစ်ပါတီကြိုကွဲသွားပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်လဲဒီစစ်အစိုးရအခုလဲသူတို့ဆက်ပြီးတော့ကူညီခဲ့တယ်ကုလသမဂ္ဂမှာလည်းသူရည်တူပေးခဲ့တယ်ပေါ့နော်အဲတစ်ဖက်ကသူတို့ပါပြန်မျှော်လင့်တယ်လဲဆိုတော့သူတို့အဲ့လိုကူညီပေးခဲ့တာတွေအပေါ်မှာဗမာပြည်နေနဲ့ကလည်းသူတို့အကျိုးစီးပွားကိုမထိခိုက်တဲ့အောက်မှာပူးပေါင်းဆောင်ရွက်လိုက်မယ်လို့သူတို့မျှော်လင့်တာပေါ့အဲ့တော့ဦးသိန်းစိန်အစိုးရလက်ထက်မှာမြစ်ဆုံချဲကိုတစ်ဖက်သက်အဲ့လိုရက်ဆိုင်လိုက်တဲ့အခါမှာတော့သူတို့တော်တော်လေးဒေါပွားကြတယ်ပေါ့လေပြောချင်တဲ့သဘောကတော့သူကစာချုပ်စာတမ်းတွေအရင်အစိုးရလက်ထက်ကဟုတ်ကံကြဲတဲ့ဟာတွေကိုလေးစားဖို့သူတို့ဆန္ဒရှိတာပေါ့အဲကိုကံကိစ္စဖြစ်သွားတဲ့ကိစ္စမှာလည်းကျွန်တော်အနေနဲ့ကတော့အဲ့ဒီတစုံတရာဆက်ဆံမှုရှိနေတယ်လို့ကျွန်တော်ယူဆပါတယ်အဲသို့တော်လည်းဒီဒေသတွေကเนาะဒီတိုင်းရင်းသားတွေခွဲထွက်မှာတို့ဟိုဘာလို့တော့သူတို့လိုလားဖို့မရပါဘူးသူလည်းငញ្ញရေးရဖို့အတွက်သူတို့တကယ်ကိုပူးပေါင်းဆောင်ရွက်နေတယ်တိုက်တွန်းနေတယ်လို့ကျွန်တော်သိရပါတယ်
အဲ့မြန်မာပြည်ငញ្ញရေးကိုတော့သူတို့အခုခါမှလူချင်းနေတယ်အဲ့ဒါလည်းပဲဗမာကိုစေတနာရှိရဲ့ဆိုတာတဲ့သူတို့ရဲ့စီးပွားရေးအတွက်အဆင်ပြေအောင်လို့မြန်မာတွေကမြင်ကြပါတယ်ဒါကျွန်တော်အမြင်ဆိုတာတဲ့နောက်မြန်မာပြည်သူတွေကဦးရထွန်းပြောတဲ့တစ်ချိန်တုန်းကဗမာပြည်ကွန်မြူနစ်ပါတီကိုတရုတ်ကကူညီခဲ့တာစေတနာအပြည့်အဝနဲ့ဆိုတာလည်းပဲမြန်မာပြည်သူအများစုကတော့ဒါပြည်တွင်းရေးကိုဝင်စပတ်တာအစိုးရနဲ့အစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးဆိုအဆင့်တွေခွဲပြီးတော့လိုရင်းဂိုင်းလို့ရအောင်ဆိုပြီးတော့တမင်လုပ်ထားတယ်လို့မြင်ကြမှာပါဗမာဘက်ကတော့ကျွန်တော်အဓိကသိချင်တာကတော့အဲ့ဒီလိုဆက်ဆံရေးစီရတော့ဒီတရုတ်ပြည်သူတွေရဲ့လူထုရဲ့သဘောထားလူထုချင်းရင်းနှီးမှုချစ်ခင်မှုစီးပွားရေးအတူလုပ်မယ်ဆိုတော့ဒီခင်မှာပို့ပြီးအရေးကြီးလာတော့သံတမန်ဆက်ဆံရေးဆိုတာမှာအစိုးရချင်းတဲ့public to public relations ကအရေးကြီးလာတဲ့ခေတ်မှာမြန်မာနိုင်ငံတရုတ်ကြားမှာအဲ့လိုလူချင်းရင်းနှီးတဲ့ဆက်ဆံရေးရှိဖို့ကလွယ်ပါရဲ့လား
အဲ့ဒီကိစ္စကတော့ကျွန်တော်ထင်ပေါ့လေအိန္ဒိယနဲ့မြန်မာအမေရိကန်နဲ့မြန်မာစတဲ့လူချင်းဆက်ဆံရေးတွေတဲ့တရုတ်နဲ့မြန်မာလူချင်းဆက်ဆံရေးကပိုလွယ်မယ်လို့ထင်တယ်ဘလို့ပိုလွယ်နိုင်တယ်လဲဆိုတော့ညသောအပြင်တိပိနဲ့အခုစီးပွားရေးတွေလောက်ကြတယ်ဆိုရင်ဗမာပြည်ကတရုတ်နဲ့ကျုပ်ဒီကတရုတ်ပြည်လောက်ကြတာပဲများတယ်အပေါ်ပိုင်းမှာကတော့ဒီချင်းဆက်ဆံရေးကောင်းအောင်ဆိုပြီးတော့တရုတ်အစိုးရအနေနဲ့အရင်တုန်းကအစိုးရအရာရှိတွေကဖိတ်ကြားဒီဆက်လက်ကြီးရှိရေးတွေဆွေးနွေးပွဲတွေလုပ်တာကိုအခုဆိုလို့ရှိရင်တော့တိုင်းမီဒီယာသမားတွေနောက်ပညာရှင်တွေနောက်တစ်ခါကျွန်တော်တို့ယဉ်ကျေးမှုအဖွဲ့တွေအဲ့လိုချင်းဆက်သွယ်တာတွေနောက်ချစ်ကြည်ရေးအဖွဲ့အချင်းချင်းဆက်သွယ်တာတွေအဲ့အမျိုးတွေတော်တော်များများလှုပ်လာတာတွေ့ရပါတယ်အဲ့တော့ဟိုရေရှည်မှာတော့ဒီဟာတွေကနားလည်မှုရှိနေကျွန်တော်တို့ဒီလူရဲ့ခံစားချက်ကိုလည်းသူတို့နားလည်သဘောပေါက်ပြီးတော့သူတို့ရဲ့ဒီဘက်ကပြင်သွင်းပြင်လိုက်တဲ့ဟာတွေကျင့်ဝတ်မလိုက်နာမှုတွေပြင်ဆင်လိုက်မယ်လို့ညွှန်လဲရပါတယ်
ဥဒေသန္တရဲ့မြန်မာပြည်36ခုနာဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုတစ်ခါမှာတော့စနေနေ့ညဒိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါ။သောတာရှင်များခင်ဗျ။နိုင်ငံပေါင်း60ကျော်ဆက်ဆက်နေတဲ့27ရာစုပိုးလမ်းမကြီးစီမံကိန်းမှာမြန်မာနိုင်ငံလဲပါဝင်မှာဖြစ်ပါတယ်။ အထူးဖြစ်တော့ဒီပြည်ပခါတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်တွေဟာဒီဖွံ့ဖြိုးမှုစီမံကိန်းတွေဖြတ်တန်းသွားမဲ့ဒေသတွေဖြစ်ပါတယ်။ဒါကြောင့်မလို့21ရာစုပိုးလမ်းမကြီးစီမံကိန်းကြောင့်မလို့လက်ရှိလုပ်နေတဲ့မြန်မာညီငယ်ရေးလုပ်ငန်းစဉ်တွေမှာဘလူးတက်ရောက်မှုတွေရှိလာနိုင်ပါတော့လဲ။လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာအကျိုးပြည့်ကိုဆွေးနွေးကြရအောင်ပါ။ပအဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။Facebook စာမျက်နှာပေါ်မှာလည်းမိကုန်တွေနောက်ကိုရဲ့မှတ်ချက်တွေကိုရေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2323822999လေးဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
တို့ရှင်နေနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွဲပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်။အခုတစ်ခါမှာတော့ပတ်စင်အားကစားကဏ္ဍကိုနားဆင်ကြရမှာပါ။ကိုရနိုင်တင်ဆက်ထားပါတယ်ရှင
်။ပါပါဆင်မကြနိုင်ပါ။ View ရဲ့တပတ်တွင်အားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။Chelsea ကတော့ Premier League Champion ဖြစ်သွားပါပြီ။ Maradona နဲ့ကမ္ဘာကျော်ဘောလုံးသမားဟောင်းကြီးတွေပြီးခဲ့တဲ့ပတ်ကတရုတ်ပြပွဲကစားခဲ့ကြပါတယ်။ Madrid Open Tennis ပြိုင်ပွဲမှာတော့ Nadal နဲ့ Halep တို့ Champion ဖြစ်သွားခဲ့ပါတယ်။ဒီလိုတပတ်တွင်အောက်စားသတင်းတွေကိုအခုတော့မှတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။2016ဆက်ကွန် England Premier League အမပေးဘောလုံးပွဲမှာတော့ Chelsea အသင်း Champion ဖြစ်သွားပါတယ်။မဘီပွဲပြီးဖို့နှစ်ပွဲလို36ပွဲကစားပြီးချိန်မှာ Chelsea က89မှတ်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။တောက်တာနေ့ရကစားခဲ့တဲ့ West Brom နဲ့ Chelsea ဘက်မှာ Chelsea ကတကူးကုန်းရှိနဲ့နိုင်ရသွားပါတယ်။ Chelsea အတွက်ဂိုးကိုတော့လူစားဝင်လာတဲ့ Bashori က82မိနစ်မှာသွင်းခဲ့တာပါ။ဒါကြောင့် Chelsea ဟာဒုတိယနေရာက Tottenham Hotspur ထက်10မှတ်အသာနဲ့ Premier League Champion ဖြစ်သွားခဲ့တာဖြစ်ပါတယ်။ Chelsea နည်းပြ Antonio Conte ကတော့ပြီးခဲ့တဲ့ဘောလုံးရာသီမှာအဆင့်30ပဲရခဲ့တဲ့ Chelsea ကိုအခုနှစ်မှာချန်ပီယံဖြစ်အောင်လုပ်နိုင်လိုက်တာဟာသူ့ရဲ့နည်းပြသက်တမ်းတစ်လျှောက်မှာအကြီးမားဆုံးအောင်မြင်မှုဖြစ်ပြီးတော့ Chelsea ပရိသတ်တွေကိုလည်းကျေးဇူးတင်တယ်လို့ပြောလိုက်ပါတယ
်။ I like to
ကျွန်တော်ဘဝမှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတာကြိုက်ပါတယ်။အဲ့လိုစိန်ခေါ်မှုကြီးတွေကိုပဲကျွန်တော်ရင်ဆိုင်ခဲ့တာပါ။အဲဒီဆုံးမှာနည်းပြဆက်လုပ်ပြီးတော့အဲ့ဒီကနေ Siena Bari ပြီးတော့ Juventus အဲ့နောက်တော့အီတလီဘောလုံးအသင်းရဲ့အဆိုးဆုံးအချိန်မှာအီတလီအသင်းကိုနီးပြလုခဲ့တာပါအဲ့ကနေပြီးခဲ့တဲ့နှစ်ကအဆင့်30ပဲရတဲ့ Chelsea ကိုရောက်လာခဲ့တာပါဒါကကျွန်တော်အတွက်အကြီးဆုံးစိန်ခေါ်မှုပါပဲဘာဖြစ်ဖြစ်ကျွန်တော်အဲ့လိုစိန်ခေါ်မှုတွေကိုကြိုက်ပါတယ်လိုလဲလိုအပ်တယ်လို့ထင်ပါတယ်ကိုရောက်တဲ့နေရာမှာအလုပ်ကိုစူးစမ်းပြီးအခြေအနေကိုမှန်ကန်တဲ့လမ်းကြောင်းကိုဥတီအောင်လှုပ်သွားရမှာပါ
And I also yeah I want to tell thanks to our fans because
ကျွန်တော်အနေနဲ့ပရိသတ်တွေကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်။ဒါကြောင့်လဲဆိုတော့သူတို့ကအင်ကွင်းမှာရောအဝေးကွင်းမှာပါကျွန်တော်တို့ကိုပွဲတိုင်းအနိုင်ရအောင်တွန်းအားပေးခဲ့ပါတယ်။ဒါကြောင့်ပရိသတ်တွေအနေနဲ့လည်းဒီလိုစိတ်ကြည်နပ်မှုမျိုးရတဲ့ပါတယ်
။ဒါပြင် Conti ကတော့ FA Flag ကိုပါလိုချင်တယ်ဆိုပြီးတော့ပြောပါတယ
်။ I think that we have also another target
ကျွန်တော်တို့ရဲ့နောက်ထပ်ပြမတစ်ခုကိုလည်းရအောင်လှုပ်သွားရမှာပါ။ဘာလို့လဲဆိုတော့ FA Flag Final ကိုရောက်ဖို့အတွက်ကျွန်တော်တို့အရန်ကြိုးစားခဲ့ရပါတယ်။ပြီးတော့လာမယ့်ဘောလုံးရာသီအတွက်နီးမှန်လမ်းမှန်နဲ့ပြင်ဆင်သွားဖို့လိုပါတယ်
။ဒါဟာ County အတွက်တော့သူ့ရဲ့ပထမဆုံး Premier League ဘောလုံးရာသီမှာပဲ Champion ဖြစ်သွားတာဖြစ်ပြီးတော့ Chelsea အတွက်တော့ Premier League Flag ကို5ချိန်မြောက်ရလိုက်တာပါ။ဒါပြင် Chelsea နီးပြ Antonio Conte ဟာ Premier League Flag ကိုရပူးတဲ့9ရောက်မြောက် Italy နီးပြလဲဖြစ်လာပါတယ်ပေါ်တူဂီမှာတော့ Benfica အသင်းအောင်ပွဲခံခဲ့ပါတယ်ပေါ်တူဂီအမတ်ဘေးဘောလုံးပွဲမှာ Benfica အသင်းချန်ပီယံဖြစ်ပြီးတော့ Benfica ကစားသမားတွေနဲ့ပရိသတ်ဒီမီလာ73ရက်နေ့ကညာလုံးပေါက်အောင်ပွဲခံခဲ့ကြတာပါဒီနေ့နေ့ကကစားတဲ့ပွဲမှာ Benfica က Victoria Gamarras ကို9ဂိုးကိုမရှိနဲ့နိုင်တာကြောင့်ဘောလုံးရာသီကုန်ဖို့နှစ်ပွဲအလုံးမှာချန်ပီယံဖြစ်သွားတာပါဒါဟာ Benfica အတွက်တော့ပေါ်တူဂီမဘေးချန်ပီယံစုကို၄နှစ်သက်တိုက်နိုင်ရတာပါ Benfica ပရိသတ်တွေဟာအသင်းအလန်းတွေလယ်စည်းတွေဝေယံပြီးအောင်ပွဲခံခဲ့ကြပြီးတော့အသင်းသားတွေလည်းနောက်ပိုင်းမှာပရိသတ်တွေနဲ့အတူပါဝင်ခဲ့ကြပါတယ်ခင်ဗျာကမ္ဘာကျော်ဘောလုံးသမားဟောင်းကြီးတွေဟာပြီးခဲ့တဲ့တစ်ပတ်ကတော့တရုတ်ပြပွဲတစ်ပွဲကစားခဲ့ကြပါတယ် Maradona, Valderrama, Boban, Trezeguet, Salgado, Ronaldinho, Cafu စတဲ့ကံတွေဘောလုံးသမားဟောင်းကြီးတွေဟာဒီဘောလုံးကွင်းထဲကိုကြောပြန်ပြန်ဝင်ခဲ့ကြတာပါ ဘရိုင်းနိုင်ငံမနာမမြို့တော်မှာကျင်းပတဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ကွန်ဂရက်နဲ့အတူဒီတရုတ်ပြပွဲကိုကစားခဲ့တာပါဒီပွဲစီစဉ်ဖြစ်တာနဲ့ပတ်သက်ပြီးတော့ Spain နဲ့ Real Madrid နောက်တန်းလူ Michel Salgado ပြောတာက
ဒီပွဲစီစဉ်ဖြစ်တာဟာလူမျိုးရေးခွဲခြားမှုကိုဆန့်ကျင်နေလို့ဆိုတာပြသဖို့ပြီးတော့အမျိုးသမီးဘောလုံးပွဲတွေပိုဖြစ်လာအောင်အားပေးဖို့နဲ့ပိုပြီးတော့တန်ရှင်းများတာပြီးပွင့်လင်းမြင်သာမှုရှိဖို့အတွက်ဖြစ်ပါတယ်
စပိန်နိုင်ငံမှာကျင်းပတဲ့ Madrid Open Tennis အမျိုးသားတူးချင်း Final မှာတော့စပိန်နိုင်ငံသား Rafael Nadal ကိုဆွဲသွားပါတယ်။ Final မှာ Nadal က Austria က Dominic Thiem ကို 6-6 နဲ့နှစ်ပွဲပြတ်နိုင်သွားတာပါ။ Nadal အတွက်တော့ဒါဟာ Madrid Open ကို5ချိန်မြောက်အနိုင်ရတာဖြစ်ပြီးတော့ဒီပွဲနိုင်လိုက်တဲ့အတွက် Nadal ဟာအခုဆိုရင်ပြိုင်ပွဲ3ခုဇက်တိုက်ကိုအနိုင်ရလိုက်တာလည်းဖြစ်ပါတယ်။ဒါကြောင့်သူဟာအခုဆိုရင်အဆင့်4ထဲကိုလည်းပြန်ဝင်လာပြီဖြစ်ပါတယ်ခင်ဗျာ။အမျိုးသမီးတူးချင်း Final မှာတော့ Romania က Simona Halep ကချန်ပီယံဖြစ်သွားပါတယ်။စနေနေ့ကကစားခဲ့တဲ့အမျိုးသမီးတူချင်း final မှာ Halep ကပြင်သစ်ကမလာဒီနိုဗစ်နဲ့ကစားခဲ့တာဖြစ်ပြီးတော့ပထမပွဲကို Halep က 9-5 နဲ့နိုင်ပေမဲ့ဒုတိယပွဲမှာတော့မလာဒီနိုဗစ်က 6-6 နဲ့ပြန်နိုင်ပါတယ်။ဒါကြောင့်တတိယပွဲဆက်ကစားကြတာမှာ Halep က 6-0 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာသူ့အတွက်တော့ Madrid Open ကိုနှစ်နှစ်ဆက်တိုက်အနိုင်ရတာဖြစ်ပြီးဒီလိုအနိုင်ရလိုက်တဲ့အပေါ်မှာ Halep ပြောတာကတော့
Yeah, it's a great feeling to win the second time in a row.this title
ဒီစုကိုနှစ်နှစ်ဆက်တိုက်အနိုင်ရလိုက်တာဟာအရန်ကောင်းပြီးတော့အရင်ထက်ထူးကြပါတယ်ပွဲကလည်းအတော်တော်ကောင်းပါတယ်ခရစ်စတီနာကစားတာလည်းကောင်းပါတယ်သူကလည်းလုံးဝအရှုံးမပေးတာကြောင့်အတော်လေးအာရုံစိုက်ကစားလိုက်ရပါတယ်ဒီပွဲကိုနိုင်ဖို့ကျွန်မအစွမ်းကုန်ကြိုးစားခဲ့တာပ
ါနာမည်ပွဲအပီစူပေးရဲ့နေရာမှာ Federation Flower Tennis ပြိုင်ပွဲတုန်းက Serena Williams နဲ့တခြားပြိုင်ပွဲကစားသမားတွေကိုရင်းရင်းသီးသီးရိုင်းရိုင်းတိုင်းပြောခဲ့လို့စုံစမ်းစစ်ဆေးခံရတဲ့ Romania အသင်းရဲ့အသင်းကောင်းဆောင် Elianatas ကိုဒီ Super ပွဲမှာပါဖို့ခွင့်ပြုခဲ့တဲ့အတွက် WTA အမျိုးသမီး Tennis အဖွဲ့ချုပ်ဥက္ကဋ္ဌ Steve Simon က Madrid Open ပြိုင်ပွဲစီစဉ်သူတွေကိုပြည့်တယ်ရှုံချလိုက်ပါတယ်ခင်ဗျာ
ကိုရင်နိုင်တဲ့ဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာစာသားနဲ့တကွလည်းပြန်လည်နားဆင်နိုင်ပါတယ်ရှင်။ VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းချင်းချုပ်ကိုပေါင်းလင်းဦးကကြီးညာပေးပါမယ်ရှင်။
အမေရိကန်မြေသားလူမျိုးရေးအကြံပေးအရာရှိအောင်နဲ့ရုရှားဆိုရတောင်းဝင်ရှိသူတွေကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးရမှာဂျောင်းဝင်ဟန်တာဖို့ကြိုးပမ်းခဲ့တယ်လို့ဆွဆွဲချက်တင်တဲ့သူသမ္မတဒေါ်နယ်ထရန့်ဟာရုရှားထိတ်တန့်တန်တမန်တွေကိုထိတ်တန့်ထောက်လှမ်းရေးသတင်းတွေပေးအပ်ခဲ့တယ်ဆိုတဲ့သတင်းတွေကိုအင်ဂျီရောကဖတ်ဆင်နေမှုကြိုးပမ်းနေရပါတယ်။သမ္မတရဲ့လက်ထောက်တွေနဲ့ရုရှားတောင်းဝင်ရှိသူတွေကြားဆက်နွယ်မှုတွေကိုအထူးစုံစမ်းစစ်ဆေးသူခန့်အပ်ပြီးစုံစမ်းဖို့လည်းအတိုက်ခံဒီမိုကရက်တစ်ကဖိအားပေးနေကြတာပါ။ချင်းနမှာပဲအမေရိကန်သမ္မတထရန့်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့နဲ့ပြီးခဲ့တဲ့သတင်းပတ်တဲ့ဝါရှင်တန်မှာတွေ့တဲ့အချိန်လက်ဝဲထောင်လိုင်းသတင်းချက်လက်ပေးရတာမျိုးမရှိခဲ့တဲ့အကြောင်းနဲ့ဆွေးနွေးပြောဆိုမှုအသေးစိတ်မှတ်တမ်းတွေကိုတက်တည်ပြနိုင်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။အမေရိကန်စုရှယ်ယာဈေးတွေကဒေါ်လာစုရှယ်ယာဈေးတွေနဲ့ဒေါ်လာဈေးတွေဟာဒီကနေ့ဈေးကွက်ဖွင့်ချိန်မှာပဲကျဆင်းခဲ့ပြီးဒါရီယာသမ္မတထရန့်ရဲ့အခြေတင်ဖြစ်စရာလောက်ရက်တွေပြောဆိုမှုတွေအပေါ်မှာရင်းနှီးမြှုပ်နှံသူတွေရဲ့စိုးရိမ်မှုတွေကြောင့်ဖြစ်မယ်လို့လည်းအကြေခတ်တွေကသုံးသပ်နေကြပါတယ်။အမေရိကန်ပြောစုကအဓိကအစုရှယ်ယာဈေးတွေမှာတော့ဗိုလ်ထုံးတွေအစောပိုင်းမှာတရားခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။အာဖဂန်နိုင်ငံရှိဝိုင်းကစူရဗန်တန်ရွေးဌာနတစ်ခုကိုအသေးခံဘုံပေါက်ခွဲသူတွေပါဝင်လက်နက်ပြည်စုံကန်ဆောင်ထားတဲ့စစ်သွေးကြွတွေဝင်ရောက်စီးနှင်းတိုက်ခတ်ရမှာလူနေဦးထံမှနေသေဆုံးပြီး20လောက်ထံရရသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်အာဖဂန်လူငယ်တပ်ဖွဲ့တွေကတော့ချက်ချင်းလိုလိုပဲအဆောက်အဦကိုပိတ်ဆို့ဝန်းရံပြီးအပြန်အလှန်ပြစ်ခတ်ရမှာတော့တိုက်ခတ်သူတွေအလုံးသေဆုံးသွားတဲ့အကြောင်းလည်းပြောဆိုခဲ့တာပါနန်ဂါရာပြည်နယ်ရဲ့မြို့တော်ကျလလပတ်မှာဖြစ်တဲ့စီးနှင်းတိုက်ခတ်မှုတွင်မှာတော့အသေးခံဘုံခွဲသူတွေကအာဖဂန်ရေဒီယိုနဲ့ရုံးမြင့်တန်ကြားဌာနကိုဝင်ရောက်တိုက်ခတ်ခဲ့တာပါလက်ကူရကောင်းဆောင်ကင်ချွန်ဝဲလက်ထက်မှာပက်ထိန်တက်ဒုံးကျည်နဲ့နျူကလ িয়ার ထိပ်ပူးတွေရှိနေတာပြဿနာဖြစ်အောင်မီးထိုးပေးနေတာဖြစ်တဲ့အကြောင်းအမေရိကန်စစ်တပ်ရဲ့ Pacific Data ကုကဲဌာနအကြီးအကဲကသတိပေးပြောဆိုလိုက်ပါတယ်
။သတင်းကြီးချုပ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ Mac Computer ဖြစ်ပြီးတော့ Engineer ကတော့ Michael Dubinsky ဖြစ်ပါတယ်။ကျွန်မ Ethan စင်ပါရှင်။View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00အထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေလည်းဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.